Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်စနေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာပါကျွန်တော်ဂျန်နိုင်ပါစနေညပိုင်းနောက်ဆုံးရသတင်းတွေကိုမအီးတန်စင်နဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံကယူကရိန်းကိုကာကွယ်ပေးဖို့အတွက်လက်နက်တွေရောင်းချသွားမယ်လို့ပြောလိုက်ပါတယ်။အီရန်နိုင်ငံမှာတော့ပါတီပွဲသွားခဲ့ကြတဲ့လူငယ်230ကိုအီရန်အစိုးရကတောက်ကြနေမှာဖမ်းဆီးလိုက်ပါတယ်။စပိန်မှာပြေးဘောလုံးပွဲမှာတော့ဘာစလိုနာအသင်းကရီယယ်မက်ဒရစ်ကိုအပြတ်အသတ်အနိုင်ရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ကောင်းပါပြီရှင်တင်းတွေပြည်နာဆင်ကြရမယ်တင်းလွားတွေထဲမှာတော့
ဘလိုမဆောက်ဘောဒီဟိုဟိုကကြက်တိခါလာလည်းမဟုတ်လေဆိုတော့အဲ့ဒီအဖြစ်ကျမျိုးကဒီဟိုကျက်ကလေးလိုညက်ကလေးလိုသူစားလို့လိုရလို့ဟိုလည်းလို့ဆိုပေလို့တဲ့အဖြစ်မျိုးဖြစ်တယ်လို့ကျွန်တော်တို့လည်းခံစားတော့စိတ်မပေါ့ဘော
KNPP ဒီနေ့အမျိုးသားတွတ်တက်ရေးပါတီဘဟုကော်မတီဝင်ခွန်ကြီးရယ်ပြောသွားတာပါအပြည့်စုံကိုတင်းတွေပြည်မှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့တူမြန်မာတခွင်အစည်းအဝေးပါဝင်ခရစ်စမတ်နဲ့နှစ်တကူရသည့်သချင်းတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါဒါရီမတိုင်ရင်အခုရင်ဆုံးတော့နောက်ဆုံးရတဲ့တင်းတွေကိုကိုရန်နိုင်နဲ့မတ်အီတန်စင်တို့ပြောပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံအရှေ့ကျန်းကရုရှားလိုလာတဲ့ခွဲထုတ်ရေးသမားတွေကိုတိုက်တဲ့နေရာမှာယူကရိန်းစုရကိုအကူအညီပေးဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့ပေးသွားမှာဖြစ်ပါတယ်။ယူကရိန်းကိုကာကွယ်ရေးစွန့်ရည်တွေတိုးမြင့်လာအောင်လှုပ်ဆောင်ပေးဖို့ဆုံးဖြတ်ချက်ဟာယူကရိန်းနိုင်ငံရဲ့ရေရှည်ကာကွယ်ရေးစွန့်ရည်ကိုတိစောက်တဲ့နေရာမှာအကူအညီပေးဖို့နဲ့သူ့ရဲ့အချုပ်အခြာအာဏာနဲ့နေပြည်တော်ဆိုင်မှုကိုကာကွယ်နိုင်ဖို့ကြိုးပမ်းမှုနဲ့အတူလှုပ်ဆောင်သွားဖို့ဖြစ်တဲ့ဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဒါပြင်အမေရိကန်ရဲ့အကူအညီတွေဟာခုခံကာကွယ်ဖို့တသက်ပဲဖြစ်တယ်လို့ဒီကြေညာချက်မှာပြောထားပါတယ်စုစုပေါင်းအမေရိကန်ဒေါ်လာ48တန်တန်ဖိုးရှိတဲ့ကာကွယ်ရေးအကူအညီထဲမှာတန်ကြက်ကကားတွေကိုတံပြန်နဲ့ဒုံးကျည်210နဲ့ဒုံးကျည်ပစ်လွတ်တဲ့ဆင်35ခုလည်းပါမှာတယ်ကြေညာချက်မထုတ်ပြန်ခင်မှာပဲ ABC ပါဝင်တယ်လို့ကြေညာချက်မထုတ်ပြန်ခင်မှာပဲ ABC ရုပ်သံလိုင်းကပြောပါတယ်ဒါပေမဲ့ဒီလက်နက်တွေပါမပါဆိုတာကိုတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကအတည်ပြုပြောကြားခြင်းတော့မရှိခဲ့ပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားနိုင်ငံနဲ့ဆက်ဆံရေးပုံမိုးကောင်းမွန်ဖို့လိုလားတယ်ဆိုတာပြောထားပေမဲ့အခုလိုယူကရိန်းနိုင်ငံကိုလက်နက်တွေအကူအညီပေးမဲ့အစီအစဉ်ကြောင့်သမ္မတရဲ့အစီအစဉ်ကိုချိန်ကျောက်လာနိုင်ပွဲလည်းရှိနေပါတယ်အခုလအစောပိုင်းတုန်းကတော့ယူကရိန်းနိုင်ငံကိစ္စရှင်မတို့နောက်မဆုတ်ဖြစ်နေတဲ့အခြေအနေကနိုင်ငံသားဆက်ဆံရေးတွေကောင်းလာစေဖို့အတွက်အဓိကကျတဲ့တစ်ခုတည်းသောအတားဆီးဖြစ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကရုရှားနိုင်ငံကိုတတိပေးခဲ့ပါတယ်ခင်ဗျာ
Christmas နေ့မှာ San Francisco ကနိုင်ငံသားခီးသွားတဲ့အလားများတဲ့နေရာမှာတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုပြီးတော့ American အမျိုးသားတရားကို FBI American ထောက်လှမ်းရေးဌာနကဖမ်းဆီးခဲ့ပါတယ်။ California ပြည်နယ် Modesto ကအသက်26နှစ်အရွယ် Everett Aaron Jameson ကိုတရင်ပတ်စောပိုင်းမှာဖမ်းဆီးခဲ့တယ်လို့ FBI ကတောက်ကြနေမှာကြေညာခဲ့ပါတယ်။ Jameson ဟာ San Francisco ကနိုင်ငံသားခီးသွားတဲ့အလားများတဲ့အမှတ်39စိတ်ကန်းတံတားကိုအဝေးထိတ်ဖောက်ခွဲမှုတွေလုပ်ပြီးတော့ကြောက်လန့်ထွက်ပြေးကြတဲ့သူတွေကိုမောင်းပြန် Rifle နဲ့ကဲမဲ့သူ့အစီအစဉ်ကို FBI ဝန်တန်းဖြစ်မှန်းမသိအောင်လွှတ်ဝတ်ထားသူတူကိုပြောကြခဲ့လို့ပြောပါတယ်။အဲ့ဒီနေရာဟာလူအမျိုးကြက်ညက်နေတဲ့နေရာဖြစ်တယ်လို့သူကဂါဂါနနသိတဲ့နေရာဖြစ်လို့ဒီနေရာကိုရွေးချယ်ခဲ့တယ်လို့လည်း FBI ကပြောပါတယ်။ဒါပြင်လာမယ့်တနင်္လာနေ့ဟာ Christmas အားလည်းရဖြစ်တာကြောင့်အဲ့ဒီနေ့အဲ့ဒီနေရာဟာတိုက်ခိုက်ဖို့အကောင်းဆုံးနေရာဖြစ်ကြောင်းနဲ့သူဟာသေဖို့အဆင်သင့်ဖြစ်နေတာကြောင့်သူ့အစီအစဉ်ထဲမှာလွတ်မြောက်အောင်ထွက်ပြေးဖို့မပါဘူးလို့လည်းပြောကြခဲ့တယ်လို့သိရပါတယ်။သူ့အိမ်မှာသူ့ကိုယ်သူတက်တဲ့ကြောင်းရေးထားတဲ့စာအပြင်တနက်နဲ့လက်နက်ခဲယမ်းတွေကိုလည်းတင်စီရမိတယ်လို့ FBI ကပြောပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကလူတွေကိုပိတ်မှတ်ထားပြီးအမေရိကန်ပြည်ထောင်စုကိုခီးသွားလောက်ဝင်ပိတ်ပင်တာဟာသူ့ရဲ့လုပ်ပိုင်ခွင့်အာဏာကိုကျော်လွန်ပြီးတော့လှုပ်ဆောင်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအယူခံတရားရုံးကပြောကြားလိုက်ပါတယ်။ဒါမှမဟုတ်အမေရိကန်ရဲ့အမကူအယူခံတရားရုံးကသူ့ရဲ့အမိန့်ကိုတောက်ကြနေမှာဆိုင်းငံ့လိုက်တဲ့အတွက်အမေရိကန်တရားရုံးချုပ်အနေနဲ့လည်းဆုံးဖြတ်ချက်ကိုမချနိုင်ပဲဖြစ်နေပါတယ်။ဒါကြောင့်သမ္မတထရမ့်ရဲ့ခီးသွားလာခွင့်ကတော့အခုချိန်မှာအသက်ဝင်နေဆဲဖြစ်ပါတယ်။အခုလအစောပိုင်းကတော့သမ္မတထရမ့်ရဲ့ဒီခီးသွားလာခွင့်ကန့်သက်တဲ့အမိန့်ဟာပထမဆုံးအကြိမ်ဖြစ်အသက်ဝင်လာခဲ့တာပါ။ဒါဟာပြီးခဲ့တဲ့ January လသမ္မတထရမ့်ကခီးသွားလာခွင့်ကန့်သက်တဲ့အမိန့်ကိုလက်မှတ်ထိုးချိန်ကစပြီးတော့ပထမဆုံးအသက်ဝင်ခဲ့တာလည်းဖြစ်ပါတယ်။ Tamra Tramia D Kiyola Gwen Kanda May Ha Tiayoma May Machana Bay Tanilau Chani get up Chibiro Tamra Tramia Suya Pagaro Amuda Long Joy to a John Losona Pidero Suware Tama Luembugo Taukane Puri Garo Tamraye Mayha Kweja Sasan as a ball Muslim Nigo Tamye Lida Pideso Biro D Mango Tazibu Tiaswege Jaraba Tamra Tramia Kiyola Gwen Kanda Main Dema Pawne Nang Chonang Garo Chad Iran Libya Somali
ซีเรียเนี่ยเยเมนနိုင်ငံတွေဖြစ်ကြပါတယ်ခင်ဗျာကမ္ဘာတစ်ပေါင်းကကိုရီးယားဘာသာဝင်တွေခရစ်မတ်ပွဲတော်ကိုကျင်းပဖို့စီစဉ်နေကြပါပဲမွတ်စလင်များရဲ့နိုင်ငံတွေဖြစ်တဲ့ရှေ့အလယ်ပိုင်းနဲ့အာရှနိုင်ငံတွေမှာလုံခြုံရေးတိုးမြှင့်ထားပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလူဆယ်ယောက်တည်စေခဲ့တဲ့ခရီးယံဖျားအကြောင်းကိုအသေးခံပုံခွက်လက်ဖြစ်ဖြစ်ပြီးတဲ့နောက်ပိုင ဒီကနေ့ကစပြီးတော့2018ခုနှစ်စဉ်အထိအမေရိကန်နိုင်ငံသားတရာခုနှစ်တန်းဟာကယထာလေးရင်တွင်နဲ့စံချိန်တင်ခရီးသွားမယ်လို့မျှော်လင့်ထားရပါတယ်။တက်စီစီတလာတဲ့ဆိုပေမဲ့လည်းပြီးခဲ့တဲ့ခရစ်မတ်ရာသီနဲ့ရှိရင်ဒီနှစ်မှာခရီးသွားသူကသုံးသပ်သမတ်ရာဂိုင်နှုန်းပုံများနေလို့စစ်တမ်းကဖော်ပြထားပါတယ်။ခရီးအသွားအများဆုံးနေရာတွေအဖြစ်နည်းနည်းစတိုက်ထိတ်တန့်ယူနေတဲ့နေရာတွေကတော့ဝေါ့ဒစ
UA American အတန်ညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညပိုင်းနောက်ဆုံးရဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အီရန်နိုင်ငံတီရန်မြို့မှာရက်သေးတာတွေတိုက်ကျွေးခဲ့တဲ့ပါတီပွဲနှစ်ခုကနေလူငယ်အမျိုးသားနဲ့အမျိုးသမီး230ကိုအီရန်အနာပိုင်တွေကဖမ်းဆီးလိုက်တယ်လို့အီရန်ရဲ့နိုင်ငံပိုင်သတင်းဌာနတပိုင်းလို့ဖြစ်နေတဲ့ ISNA သတင်းအေဂျင်စီကပြောလိုက်ပါတယ်အဲဒီလူငယ်တွေကိုပါတီပွဲမှာရက်သေးတာသောစားမှုအမျိုးသားနဲ့အမျိုးသမီးတွေအတူတွဲကမှုဆွဲချက်တွေနဲ့ဖမ်းဆီးခဲ့တာဖြစ်တယ်လို့ ISNA ကတောက်ကြနေမှာဖော်ပြပါတယ်ယူရန်နိုင်ငံမှာအရက်တောက်တာနဲ့မိသားစုဆွေမျိုးမတော်တဲ့သတိအမျိုးသားနဲ့အမျိုးသမီးတွေပါတီသွားတာဟာတရားမဝင်ဖြစ်ပါတယ်။ဒီယူရန်မျိုးမြောက်ပိုင်းကအဲ့ဒီပါတီပွဲနှစ်ခုမှာဖျော်ဖြေခဲ့တဲ့အဆိုတော်နှစ်ယောက်ကိုလည်းဖမ်းဆီးခဲ့ပြီးအရက်တွေနဲ့အခြားမှုရစီတွေကိုလည်းဖမ်းဆီးသိမ်းယူခဲ့တယ်လို့ဆိုပါတယ်။သာသာစီကူးပြောင်းတဲ့အထိမ်းအမှတ်ဖြစ်နေကျင်းပခဲ့တဲ့ဒီပါတီပွဲဖိတ်ကြားစာကို Instagram လူမှုကွန်ရက်မှာတင်တာကိုရဲကတွေ့သွားတာကနေပါတီပွဲကျင်းပတာကိုသိသွားခဲ့တာဖြစ်ပါတယ်။နေ့တနေ့ရဲ့နေ့တာအတူဆုံးနေ့ဖြစ်တဲ့ဆောင်းအစီကြောက်တဲ့နေ့ကိုအစင်လောင်အဖြစ်နဲ့အီရန်နိုင်ငံမှာရောက်တာပွဲတော်ဆိုပြီးတော့ကျင်းပကြတာဖြစ်ပါတယ်ခင်ဗျာ
FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုအမေရိကန်ကရုံးတည်စစ်ဆေးမှုကနေပထမဆုံးချမှတ်လိုက်တဲ့အမည်အရတောင်အမေရိကန်နိုင်ငံသားဘောလုံးသမားဟောင်းနှစ်ယောက်ကိုအောက်တည်လိုက်စားမှုနဲ့အပြည့်ရှိကြောင်းအမေရိကန်တရားရုံးကအမည်ချမှတ်လိုက်ပါတယ်တောက်ကြနဲ့အမိန့်မချခင်မှာနယူးယောက်ပြည်နယ်ဖက်ဒရယ်တရားရုံးကနေပြီးတော့တပတ်ကြာဆွေးနွေးခဲ့ကြပြီးနောက်တတိယမြောက်တယောက်အတွက်လည်းနောက်တစ်ပတ်မှဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။လိန်လေမှု9ခုနဲ့ဆွဆွဲခံထားရတဲ့မှာ6ခုနဲ့ဘရာဇီးဘောလုံးသမားဟောင်းဟိုဇေးမာရီယာမရင်အပြည့်ရှိကြောင်းအမိန့်ချခဲ့ပြီးတော့လိန်လေမှုဆွဆွဲမှု9ခုတည်းက3ခုနဲ့ပရဝေးဘောလုံးသမားဟောင်းဟွမ်အန်ဂယ်နပတ်ကိုအပြည့်ရှိကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ပြည်သူ့နိုင်ငံဘောလုံးဖက်ဒရေးရှင်းရဲ့ခေါင်းဆောင်ဟောင်းဖြစ်တဲ့မန်နျူအယ်ဘာဂါအပေါ်လိန်လေမှုဆွဆွဲချက်တစ်ခုအပေါ်မှာတော့နောက်ဆုံးဆုံးဖြတ်ချက်အတည်ပြုချက်မရသေးပါဘူး။ဒီ၃ယောက်ဟာဆိုရင်ဘောလုံးပွဲတွေအတွက်ကြော်ညာခွင့်နဲ့ပတ်သက်ပြီးတော့ဒေါ်လာတန်းနဲ့ချီလက်စားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့2015ခုနှစ်တုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်
။ရုရှားအကြမ်းဖက်၁၁ယောက်ကိုအကစားပြိုင်ပွဲတွေကနေရာသပ်ပံထုတ်ပယ်လိုက်ပြီးတော့2014ဆိုချီဆောင်းရသည့်အိုလံပစ်ပြိုင်ပွဲမှာရုရှားနိုင်ငံကအနိုင်ရခဲ့တဲ့နောက်ထပ်အိုလံပစ်စုတစိမ့်တစ်ခုကိုလည်းပြန်ရုပ်သိမ်းလိုက်တယ် လို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကပြောလိုက်ပါတယ်။ ထောက်ဆလီဆိုချီဆောင်းသည့်အိုလံပစ်ပြိုင်ပွဲမှာအမျိုးသမီးနဲ့အမျိုးသားလူကာရေခဲပြင်ရှော့စီပြိုင်ပွဲတွေမှာတီးကြားစီဝင်ပြိုင်ပြီးတော့ငွေတစ်စိတ်တွေရခဲ့ကြတဲ့တတိယနာအီဗန်နိုဗာနဲ့အယ်ဘတ်ဒမ်ချန်ကိုတို့ကိုပြိုင်ပွဲကနေထုတ်ပယ်ပြီးတော့သူတို့ရဲ့စုစည်းတွေကိုလည်းပြန်ရုပ်သိမ်းလိုက်တာဖြစ်ပါတယ်။နားကမှာကျင်းပါမယ်အိုလံပစ်ပြိုင်ပွဲကနေရာသပံထုတ်ပယ်ခံရရတ ရေခဲပြင်စကိတ်အမြန်စီးတဲ့အာဂသာသမား2ဦးခီးကြမ်းနှင်းရှော့စီးကစားသမား3ဦးရေခဲပြင်ဟော်ကီအာဂသာသမား2ဦးနဲ့နောက်ထပ်2ဦးလည်းပါဝင်ပါတယ်IOC ရဲ့ဆုံးဖြတ်ချက်က2014ဆိုချီဆောင်သည့်အိုလံပစ်ပြိုင်ပွဲအတွင်းရုရှားအကစားသမားတွေဟာဆွေးရွားကစီစဉ်တဲ့တားမြစ်ဆေးတုံးဆက်မှုစီစဉ်နေမှာပါဝင်တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်စုံစမ်းစစ်ဆေးမှုရဲ့အစိပ်ပိုင်းတရက်လည်းဖြစ်ပါတယ်။အခုချိန်ထိတော့နိုင်ငံတကာအိုလံပစ်အကစားကော်မတီ IOC ကရုရှားအကစားသမား43ယောက်ကိုပြိုင်ပွဲကနေထုတ်ပယ်ခဲ့ပါတယ်။ဒီထဲက22ယောက်ကတော့အကစားဆိုင်ရာအနုညာတာခုံတမာတိအဖွဲ့ကိုအယူခံတင်သွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံမှာပူပိုင်းဒေသမုန်တိုင်းကြောင့်ရွှေနေနဲ့မြေပြိုပြီးတော့ရေကြီးမှုတွေဖြစ်ပွားပြီးတော့လူဒါဇင်နဲ့ချီကြောက်ဆုံးကအနည်းဆုံး133ယောက်သေဆုံးတယ်လို့ဖိလစ်ပိုင်ရဲနဲ့တဘာဝဘေးရန်ရဲ့ထင်းသိမ်းရေးအဖွဲ့ကပြောပါတယ်။မင်းဒနာဦးကျွန်းကဒူဝော့မြို့မှာလူအသေးပြောက်ရှိကြောင်းတောက်ချာနေကသတင်းရထားပါတယ်။မြေကြီးတက်ပြီးတော့အင်းတွေမျောပါသွားတာကြောင့်ဒီရွာလုံးဝမရှိတော့ဘူးလို့ဒူဝော့ရဲဝန်ထမ်းကပြောပါတယ်။အချိန်မတော်ရေကြီးမှုကြောင့်ဘီယာကာပိုမြို့ကကြောက်တုံးတွေနေရာရွှေ့ပြီးတော့အင်ဂျီ40ပေါ်ပြကြခဲ့ပါတယ်လူ12000ဟာလဲကုန်းမြင့်တွေစီကိုထွက်ပြကြရတယ်လို့ရဲကပြောပါတယ်ဖိလစ်ပိုင်နိုင်ငံဟာဆိုရင်နှစ်စဉ်တိုင်ဖွန်းနဲ့မုန်တိုင်းတွေအခု20လောက်ကြုံရလေရှိပြီးတော့နှစ်ကုန်ပိုင်းရောက်တိုင်းတိုင်ဖွန်းမုန်တိုင်းတိုက်လေရှိပါတယ
်စပိန်နိုင်ငံမှာတော့ဘာစလိုနာအသင်းကမဟာပြိုင်မကြီးရီယယ်မက်ဒရစ်အသင်းကိုအနိုင်ရသွားပါတယ်မက်ဒရစ်မြို့မှာကစားကြတဲ့ရီယယ်မက်ဒရစ်နဲ့ဘာစလိုနာတို့ရဲ့ El Clasico ပွဲမှာဘာစလိုနာကအင်ရှင်ရီယယ်မက်ဒရစ်ကို3-6ဂိုးမရှိနဲ့အပြတ်သတ်အနိုင်ရသွားဖြစ်ပါတယ်။ပထမပိုင်းမှာသင်းသလုံးဂိုးမသွင်းနိုင်တာကြောင့်ဂိုးမရှိသေးဖြစ်ခဲ့ပြီးဘာစလိုနာအတွက်ပထမဂိုးကိုတော့ Uruguay တိုက်စင်မှု Suarez က54မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်။ဒီနောက်တော့ Real Nautan Lu Carvajal ကဂိုးရှိမှာလက်နဲ့ပုတ်လို့အနီးကပ်ပြခံရတဲ့အတွက် Real အသင်းဟာ10ယောက်နဲ့ကစားခဲ့ရသလို Penalty လည်းပေးခဲ့ရပါတယ်။ဒီ Penalty ကိုတော့ Messi ကသွင်းယူခဲ့ပြီးဘာစလိုနာအတွက်တတိယဂိုးကိုတော့ဗီဒေါကနာကျင်ချိန်ပိုမှာ3မိနစ်မှာသွင်းခဲ့တာဖြစ်ပါတယ်။ရီယယ်တင်ကတော့ဂိုးသွင်းခွင့်တွေရခဲ့ပေမဲ့ဂိုးသွင်းမသေးကြတာရဲ့ဘာစလိုနာကိုဒီမှာတက်စတဂန်ကာကွယ်သွားတာတွေကြောင့်ဂိုးမရပဲဖြစ်ခဲ့ပါတယ်။ဘာစလိုနာတင်ဟာဒီပွဲနိုင်လိုက်တဲ့အတွက်ရီယယ်တင်ကိုအဝေးခွင့်မှာ3ပွဲသက်တိုက်အနိုင်ရလိုက်တာဖြစ်သလိုဒီနှစ်ဘောလုံးရာသီ18ပွဲပြီးတဲ့အချိန်မှာလည်း14ပွဲနိုင်3ပွဲသီ45မှတ်နဲ့ဇယားထိပ်မှာရှိနေပြီးတော့ရီယယ်မက်ဒရစ်တင်ကတော့16ပွဲမှာ31မှတ်နဲ့အဆင့်4မှာရောက်နေပါတယ်။England Premier League ဖတ်မှာတော့ Everton နဲ့ Champion Chelsea အသင်းတို့ဂိုးမရှိသေးကြသွားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍဘက်ကိုတလဲဆက်ပါမယ်ကီအန်နီမျိုးသားတွတ်တက်ရပါတီ KNPP တက်ကတပ်ဖွဲ့ဝင်၄ဦးတပ်ဖြတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအမှန်တရားပေါ်ပေါက်စေရေးအစိုးရနဲ့တမတော်ဘက်ကတာဝန်ယူတာဝန်ခံဖို့ KNPP ကတိုက်တွန်းသလိုပွင့်လင်းမြင်သာပြီးမျှတတဲ့တရားစီရင်မှုရဖို့တမတော်ကာကွယ်ရေးဦးစီးချုပ်စီကိုစာရေးသားပေးဖို့တောင်းဆိုမယ်လို့ KNPP ဗဟိုကော်မတီဝင်တူကပြောဆိုလိုက်ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးနှစ်ဖက်အဖွဲ့အစည်းဘက်ကစနစ်တကျအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ကိုလည်းကရင်နီအရက်ဖက်အဖွဲ့အစည်းတွေဘက်ကတောင်းဆိုပါတယ်။ဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်။
ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကကယားပြည်နယ်လိုက်ကော်မြို့နယ်ပါလောင်ကျေးရွာနဲ့ဒေါ်တချာကျေးရွာအကြား9မိုင်စခန်းမှာမွေးဇေဝနဲ့တရားမဝင်တည်ဆောင်လာခြင်းတွေကိုပုံမှန်စစ်ဆေးတဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့ယာယီဂိတ်မှာနေတဲ့စခန်းတွေကနေရိတ်ခါပို့ပြီးပြန်လာတဲ့အစိုးရစစ်တပ်ဘက်ကစစ်ကားတွေကိုစစ်ဆေးခဲ့ပါတယ်ပြီးတော့ဒီဇင်ဘာလ20ရက်နေ့မနက်ပိုင်းမှာတော့အဲ့ဒီစစ်ဆေးခဲ့တဲ့ KNPP ရဲ့ယာယီတပ်စခန်းကိုစစ်တပ်ဘက်ကဝင်ရောက်စီးနင်းပြီးတော့ KNPP တပ်သား4ဦးကိုတပ်ဖြတ်ခဲ့တယ်လို့သူတို့အတူဖန်စီခံရတဲ့အရက်သားတူဟာလည်းတောက်ဆုံနေသေးပဲလို့ဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးကရင်နီမျိုးသားတွတ်တက်ရေးပါတီ KNPP ရဲ့ဗဟိုကော်မတီဝင်ခူးညီးရယ်က VOA မြန်မာပိုင်းကိုပြောပါတယ်
။ပ
ကျွန်တော်ရဲ့ဘော်သူသူရိုက်တာပြီးတော့မှကျွန်တော်တို့ရဲ့ဘော်သူသူရိုက်တာပြီးတော့မှအော်မိဒီယိုဆက်ဆက်ဆက်လိုက်ပြီးဇန်နဲ့ထုတ်တာပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပြပ
ရှိတဲ့သူတွေဥမာပြည်နယ်ဆိုရလဲပါမယ်စစ်သားလဲပါမှာမဟုတ်ဥမာစစ်သားဆိုတာဒီသက်သေကြီးတက်ချူလို့ဘာလို့လဲမျိုးကျွန်တော်ချေချေတေးမှုအတူရောက်လာမယ်အဲ့ဒါဆိုဒီကိစ္စကျွန်တော်ပယ်ဒီလို့ရှိပါသေးတယ
်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့နှစ်ဦးနှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့ပူရဲစုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့ကျူးလွန်တဲ့သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်တွေချမှတ်ပေးဖို့နောက်နင်းအောင်ဆုံးရှုံးခဲ့ရသူတွေကိုတာဝန်ယူမှုတာဝန်ခံမှုပေးဖို့အတွက်ကိုလည်းကရင်နီအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းကြားပြင်းတဲ့လိုက်ကော်မြို့နယ်နောင်ရကလင်းနီးပညာအထောက်အကူဖွဲ့ဒါရိုက်တာကိုကျော်ထက်အောင်ကတောင်းဆိုပါတယ
်ကျွန်တော်တို့ကတော့ဒီဖြစ်စဉ်ကိုစနစ်တကျစုံစမ်းစစ်ဆေးမှုတွေကိုလုပ်စီရှင်ပါတယ်ကြဒီနှစ်ဖက်တာဝန်ရှိသူတွေအနေနဲ့သတင်းစာရှင်းလင်းပွဲတွေပြုလုပ်ပေးဖို့ရဲ့ဒီအပေါ်မှာကိုစနစ်တကျစုံစမ်းစစ်ဆေးမှုအဖွဲ့တွေဖွဲ့စည်းပြီးတော့မှကိုတကယ်ကျူးလွန်တဲ့သူတွေကိုတရားရုံးတင်နိုင်တဲ့အဆင့်အထိကိုစစ်ဆေးပြီးတော့မှလောက်ကင်ဆောင်ရွက်စီလိုတဲ့စိတ်တွေရှိပါတယ်ပြီးရင်တော့ထိခိုက်နစ်နာသွားတဲ့ဒီ KMPP တပ်ဖွဲ့ဝင်တွေရဲ့မိသားစုတွေအပေါ်မှာလည်းထိုက်တဲ့နဲ့တော်ဝင်မှုတော်ဝင်ခံမှုလေးတွေကိုတော့လုတ်ဆောင်ပေးစီရှင်ပါတယ်ခင်ဗျာ။နောင်လာတူမဖြစ်ပေါ်အောင်ကိုလည်းကာကွယ်ပေးဖို့နဲ့နှစ်ဖက်သဘောတူထားတဲ့စာချုပ်တွေကိုလေးစားလိုက်နာပြီးတော့လက်ရှိသွားနေတဲ့မြေချိုင်ရေးဖြစ်စဉ်အပေါ်မှာလည်းမထိခိုက်အောင်ကိုစီစဉ်ဆောင်ရွက်စီလိုပါတယ
်။ဖန်စီခေါ်ဆောင်သွားတဲ့ရွာသားတူကလည်းပျောက်ဆုံးနေစေမှုတက်ဆိုင်ရာလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကနည်းနည်းတည်ငြိမ်ရေးအလေးပေးဆောင်ရွက်ဖို့ကိုလည်းတောင်းဆိုတယ်လို့ကိုကျော်ထောင်ကပြောပါတယ
်။လက်ရှိဆိုရင်လည်းဖန်စီခေါ်ဆောင်သွားတဲ့ငါဦးထဲမှာကြာလေးဦးရဲ့ရုပ်လောင်းကိုကြရတဲ့အယိုးပလင်းကြီးတွေပဲပြန်ပြီးတယ်ဆိုတော့အနေထားမှာတူးကတော့ကြောက်ဆုံးနေတယ်အရက်အဖွဲ့စည်းတွေအနေနဲ့ပြည်သူလူထုရဲ့ဘဝလုံခြုံမှုကျွန်တော် Humanitarian Security အတွက်ကလည်းဒါမေးခွန်းထုတ်ပြဖြစ်တယ်လို့လက်ရှိမျှော်လင့်နေတဲ့အနာဂတ် Federal Democracy ပြည်ထောင်စုတည်ဆောက်တဲ့နေရာမှာလိုအပ်ချက်တည်းအနေနဲ့တော့ကျွန်တော်တို့တွေးမြင်တယ်ဆိုတာမျိုးကိုပြောလို့ပါတယ်ဗျာ
KMPP တပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရတဲ့အတွက်ကြားပြည်နယ်လိုက်ကော်မျိုးကပြည်နယ်အစိုးရဖွဲ့ယုံနဲ့လွှတ်တော်ရှိတွေမှာပြီးခဲ့တဲ့တောက်ကြနေကကြားပြည်နယ်ကျောင်းသားတမကအဖွဲ့တွေပါဝင်တောင်သူလက်သမားတမကခီးနီပြည်နယ်လူငယ်များတမကကီနီမျိုးဆက်တဲ့လူငယ်တွေကစုယုံဆန္ဒပြခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲကီနီတောင်သူတွေလူငယ်တွေចောင်းသားတွေနဲ့အမျိုးသမီးအဖွဲ့တွေပါဝင်တဲ့ကီနီရက်ဖက်အဖွဲ့စီ15ဘွဲကလည်းပူးတွဲကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းပါတယ်ရှင်
။မဆုမွန်စူးစီးတင်ပြခဲ့တာပါရှင်။အခုတော့မြန်မာတခွင်အစည်းအဝေးလှည့်ဖြစ်ပါတယ်။ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့ဆိုတာခရီးဘာသာဝင်တွေအားလုံးအတွက်ရေးပါတဲ့နေ့တစ်နေ့ဖြစ်ပြီးအားလုံးအတွက်ရုံပေးရဖြစ်တဲ့အတွက်ကိုမိသားစုဝင်တွေနဲ့ပြန်ဆုံတွေ့ခွင့်ရလို့ပျော်ရွှင်ကြသလိုဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့မြန်မာနိုင်ငံမှာလည်းကုန်တိုင်းတွေအယောင်ဆိုင်တွေမှာခရစ်စမတ်ချိန်ကအလှတန်းစာဆင်ထားတာရှော့ဈေးနဲ့ဈေးအောင်ပွဲတော်တွေကျင်းပတာတွေကြောင့်စီစီကားကားရှိလာပါတယ် အခုဆိုရင်နိုင်ငံတကာမှာခရစ်စမတ်ဟာဘာသာရေးပွဲတော်ဆိုတာထက်ယဉ်ကျေးမှုပွဲတော်အသွင်ဆောင်လာတယ်လို့ပြောနေကြပြီးမြန်မာနိုင်ငံမှာတော့ခရစ်စမတ်အချိန်အခါကိုပျော်ပွဲရွှင်ပွဲကာလလို့အမှတ်မှားနေတယ်ဆိုပြီးတချို့တွေကတော့ဝေဖန်နေကြတာပါမြေမခသတင်းအေဂျင်စီကအခုကောင်းမြတ်ဖြူတင်ပြထားတာကိုနားဆင်ကြရအောင်ပါရှင်
ယေရှုခရစ်တော်မူဖားခဲ့တဲ့နေ့မြတ်ကိုအထိမ်းမှတ်လုပ်ပြီးနှစ်စဉ်ဒီဇင်ဘာ25ရက်နေ့ရောက်တိုင်းတကမ္ဘာလုံးကခရစ်ယာန်ဘာသာဝင်တွေကမကတခြားဘာသာဝင်တွေကပါခရစ်စမတ်ပွဲတော်ကိုကျင်းပပြုလုပ်နေကြပါတယ်။မြန်မာနိုင်ငံမှာလည်းခရစ်စမတ်နေ့ကိုအများပြည်သူရုံးပိတ်ရက်အဖြစ်သတ်မှတ်ထားပြီးလူငယ်တွေဟာဒီဇင်ဘာ25ရက်နေ့မှာသာမကတခြားနေ့တွေမှာပါခရစ်စမတ်တခြင်းကိုလှည့်လည်တည်ဆိုတာလက်ဆောင်ပေးတာခရစ်စမတ်ကတ်လဲလှယ်တာဖခင်ကျောင်းတော်တွေကိုပြုလုပ်နေကြပါတယ်။ဒါအပြင်ဆန္ဒကလော့ပူပူကြီးခရစ်စမတ်ခမီးရောသူတို့ဆင်းနီကိုလက်တို့ရဲ့အတွင်တံကိုယူပြီးကလေးတွေကိုစားစရာတွေလိုက်ဝေရာတွေလည်းရှိလာပါတယ်။တေးဥဆောင်တယောက်ဖြစ်တဲ့ဝါဝါကတော့ခရစ်စမတ်နေ့ဆိုတာကတော့ခရစ်ယာန်ဘာသာဝင်တွေအားလုံးအတွက်အရေးပါတဲ့နေ့တစ်နေ့ဖြစ်ပြီးအခုလိုကာလရောက်တိုင်းပျော်ရွှင်ရတယ်လို့ဆိုပါတယ်
။ခရစ်စမတ်ကတော့လေခရစ်ယာန်နေ့အားလုံးအတွက်အရန်ကိုဘယ်လိုပြောမလဲအနှစ်သာရရှိတဲ့နေ့တစ်နေ့ပေါ့နော်အရန်အရေးပါတဲ့နေ့ရက်တွေထဲမှာပါပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့ဒီခရစ်စမတ်ဆိုတာကလည်းခရစ်တော်ဟုတ်ခရစ်စမတ်နေ့ဆိုတာခရစ်တော်စပေါ်လာခဲ့လို့ခရစ်တော်စတင်မူဖားခဲ့လို့ဒီခရစ်ယာန်ဆိုတာကြီးကလည်းဖြစ်လာတာပေါ့နော်အဲ့လိုမျိုးနေ့ရက်တွေရောက်တိုင်းခရစ်တော်မွန်းနေ့ပွဲမှာဒါတယောက်ကိုတယောက်ငငယ်တော့ကတော့ဟုတ်ခရစ်စမတ်ရောက်ပြီဆိုလို့ရှိရင်ဇာတ်ဆောင်ရလို့ပြောတယ်ပြီးတော့ကျောင်းမွေးရက်ကျောင်းမွေးရက်ရှည်လို့ပြောတယ်အဲကျောင်းမွေးရက်နေ့အများကြီးပြည့်တယ်ပေါ့ပြီးတော့အမှကယ်ရက်သချင်းတွေလိုက်ဆိုရတယ်တငယ်ချင်းတွေနဲ့စုစုရုံပြုလို့ရှိရင်အရင်ကျမအဖေကကြတော့ဟိုလေဝန်နန်းဆိုတော့အဲ့လိုမျိုးငငယ်တော့ကတောင်းပိတ်ရက်တွေကြလို့ရှိရင်အဲ့လိုခရစ်မတ်ရက်မှာအဖေနဲ့ပြည်နယ်ဆောင်ရတယ်ပေါ့နော်အဲ့လိုမျိုးပိတ်ရက်ဆိုလို့ရှိရင်အဖေကဒီကျမတို့ကဟိုနယ်မြို့ညမြမြို့ပေါ့နော်အဲ့လိုနယ်မြို့လေးမှာနေတော့အဖေကဒီတာဝန်ကျရဲ့ဒေသကနေကျမတို့မိသားစုရှိရဲ့နေရာလေးကိုပြန်လာတဲ့ခါကြလို့ရှိရင်ဟိုပေါင်းစည်းမိသားစုဆောင်ရတာပေါ့နော်ပြောရှင်ဆောင်ရအရန်ဝမ်းသာတယ်ပေါ့အဲ့လိုမျိုးပဲခရစ်မတ်ရောက်တိုင်းဝေးတဲ့သူတွေပေါ့ဒီလိုပစ္စည်းတွေပြန်ပြီးတော့ဆောင်ပြီးတော့အဲ့လိုမျိုး Christmas celebration ပွဲတွေကျင်းပကြရတာဟိုကအရန်ကိုပျော်စရာကြည်နူးစရာကောင်းတဲ့ခံစားမှုမျိုးတွေပေါ့နော်အခုချိန်ထိပေါ့အဲ့လိုမျိုးခံစားရတယ်ရရှိတယ်ပေါ့
အချင်းဦးစီးတင်းနှချင်းအတင်းတော်ကတင်းရောက်စရာမှစီပေါ်စေးကတော့ Christmas နေ့ရဲ့အနှစ်သာရအကြောင်းကိုအခုလို့ပြောပြပါမယ
် Christmas ရဲ့အနှစ်သာရတစ်ခုလို့ပြောလိုက်မယ်ဆိုတော့ Christmas ရဲ့အနှစ်သာရကတော့ချစ်ခြင်းမေတ္တာပဲချစ်ခြင်းမေတ္တာနဲ့ဝေငှပေးကမ်းခြင်းပဲဖြစ်တယ်ရှင်ရခရစ်ဝင်ခန်းကြီး36ကလည်းဘုရားခင်ရဲ့သားတော်ကိုယုံကြည်သောသူပေါင်းတို့သည်ပျက်စီးခြင်းသို့မဟုတ်ထာဝရအသက်ကိုရရှိခြင်းကမိမိ၌တပါးပြီးသောသားတော်ကိုစွန့်တော်မူသည့်တန်လောကီသားတို့ကိုချစ်တော်မူတယ်လို့ပြောတဲ့အတွက်ကြောင့်ဘုရားရှင်ရဲ့ချစ်ချင်းမေတ္တာကိုပိုနားလည်နိုင်မှုရန်အတွက်လည်းဒီနေ့ခရစ်မတ်ခါသမယကိုကျင်းပကြခရစ်မတ်ကြလို့ရှင်ကတ်ကလေးတွေလည်းပြမယ် Merry Christmas ဆိုပြီးရေးကြတယ်မဟုတ်နော်အဲ့ဒါကတော့ MERRY Merry ပျော်ရွှင်တဲ့ပျော်ရွှင်ပွဲကောင်းတဲ့ Christmas တချို့ကတော့MARY Marie ပေါ့နော် Marie Christmas ကတော့ဒါကတော့ Mary Marie ကိုအကြောင်းပြုတယ်ဒါပေမဲ့ဒီကနေ့ကျင့်သုံးနေတဲ့ Christmas ကတော့ Merry Christmas ဖြစ်တယ်ဆိုတဲ့အကြောင်းလေးပြောချင်ပါတယ်လို့နော
်ဒါအပြင်ခရစ်ယာန်ဘာသာဝင်တချို့ကလည်း Christmas နေ့မှာခရစ်တော်မပါဘဲ Christmas ပွဲတွေ Christmas party တွေကိုကျင်းပနေကြတယ်လို့သင်းအောင်ဆရာမကြီးဖော်ဆေးကအခုလိုပြောပါသေးတယ်
ခါပလီရတော့လေလေခရစ်ယာန်ညီကိုမောင်နှမရဲဒီမာတော်မှာအဲ့လိုခရစ်စမတ်ပွဲခရစ်တော်မပါဘဲနဲ့လှုပ်လိုက်တဲ့ခရစ်စမတ်ပွဲတွေအများကြီးရှိတယ်ပေါ့နော်အများကြီးရှိတယ်ဆိုတာခရစ်စမတ်ရောက်ပြီဆိုရင်တော့ဘာမှကြွေးဘူးလားကွာဆိုတဲ့သဘောမျိုးတွေမေးလာတဲ့အခါကျတော့ကြွေးရတယ်ဟိုမွေးရတယ်ပေါ့နော်အဲ့သဘောမျိုးတွေအခါကျတော့ဟာတောက်စားနားလဲလာပြီခရစ်စမတ်ရောက်လာလို့ရှိရင်ငါတို့ကအဲ့ဒီအိမ်ကနေပြီးတော့တောက်ရတယ်နော်စားရတယ်ဆိုပြီးအတွေ့အကြုံမှာခရစ်တော်မပါဘဲနဲ့ခရစ်စမတ်ပွဲကျင်းပလိုက်တဲ့ခရစ်ယာန်ယုံကြည်သူတွေလေအများကြီးရှိတယ်ပေါ့နော်ခုနပြောသလိုပေါ့ဒီမှာရှိတဲ့အရာရှိအရာခံတွေပါတီပွဲကျင်းပနေရဆိုဘာပါတီလဲလို့မေးလိုက်တဲ့အခါကျတော့ခရစ်စမတ်ပါတီပေါ့နော်ဒါပေမဲ့အဲ့ဒီခရစ်စမတ်ပါတီထဲမှာလည်းခရစ်ယာန်တယောက်မှမပါသလိုခရစ်တော်လည်းမပါဘူးပေါ့သူတို့ကသူအတော့အစားနဲ့ကျင်းပလိုက်တဲ့ပါတီပွဲတစ်ခုပဲဒါပေမဲ့သူတို့အမိခံထားတာကတော့ခရစ်စမတ်ပါတီပေါ့အဲ့ဒီဘောမျိုးလေးတွေအများကြီးရှိလာတယ်ပေါ့နော
်လွတ်လပ်တော်မက်ထရစ်တင်းတော်ရန်ကုန်ရဲ့ဓမ္မဆရာတယောက်ဖြစ်တဲ့ကိုဟိန်းစော်လက်ကတော့အခုချိန်မှာလူတွေကခရစ်မတ်ကာလကိုပျော်ပွဲရှင်ပွဲကာလအဖြစ်အမှန်မှားနေကြတယ်လို့လည်းအခုလိုပြောပါသေးတယ်
။ဝမ်းနည်းစရာကောင်းတာတစ်ခုကပါလဲဆိုတော့ခရစ်မတ်ဆိုတာ ကျော်ပွဲရှင်ပွဲတသက်ပဲလို့လူတွေကထင်မှတ်မှားကြတယ်ပေါ့တကယ်တော့ခရစ်ယာန်ဘာသာဝင်တွေအတွက်ခရစ်မတ်နေ့ဆိုတာအင်မတန်မှထူးမြတ်တဲ့နေ့တစ်နေ့ဖြစ်ပါတယ်တကယ်မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်တယ်အဲ့ဒီနေ့ရက်ကိုခရစ်ယာန်ဘာသာဝင်တွေကဝမ်းမြောက်ဝမ်းသာနဲ့ကြိုဆိုခြင်းပါကြတယ်ဒါပေမဲ့လည်းတချို့လွဲမှားတဲ့အယူအဆတွေကြောင့်ဒီခရစ်မတ်ရပြီဆိုရင်ဒီကျော်ပွဲရှင်ပွဲတွေပြမကာသုံးဆောင်တာတွေသူကခုံတာတွေနဲ့ပဲဒါနဲ့ပဲတချို့တွေကဒီလောက်ပဲလို့ထင်ကြတယ်တကယ်တော့ခရစ်မတ်ဆိုတာကဒီတလောကလုံးမှာရှိတဲ့လောကလူသားတွေကိုဖျားဆင်ဆင်ဖြစ်တဲ့အခင်ယေရှုခရစ်တော်ဟာဖျားသခင်ရဲ့ဘုန်းစည်းစိမ်ကိုဆွန့်ပြီးတော့ဒီလိုနေ့ဒီလိုအချိန်ခါမျိုးမှာမွေးဖွားလာတဲ့နေ့ဖြစ်ခရစ်ယာန်ဘာသာဝင်တွေကတတ်မှတ်ပြီးတော့ခရစ်မတ်ပွဲတော်ကိုဖျားရဲ့မွေးနေ့တော်ပွဲဖြစ်ကြိုဆိုကျင်းပကြခြင်းဖြစ်တယ်ပေါ့နော်
အခုချိန်မှာတော့မြန်မာနိုင်ငံမှာခရစ်မတ်ပွဲတော်ကိုဒေတာရဲ့ရင်ကျေးမှုဒလိထုံးတန်းကိုလိုက်ပြီးပုံစံအမျိုးမျိုးကျင်းပနေကြပြီ။ကုန်တိုက်တွေစားတော့ဆိုင်တွေကလည်းခရစ်မတ်ကာလမှာခရစ်မတ်တစ်ပင်နဲ့ခရစ်မတ်အမှတ်သားအယုတ်တွေနဲ့တုံးဆွဲသူတွေကိုဆွဲဆောင်နေကြပြီးဈေးရောင်းပွဲတော်တွေကိုလည်းပြုလုပ်လာကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြမခသတင်းအေဂျင်စီကနေဒီလိုရေးကိုပေးပို့လိုက်ကြပါတယ
်။မြမတခွင့်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့ခရစ်မတ်နဲ့နေတကူရသည့်အတွက်Carrier Underwood ဒီဆိုထားတဲ့ Hack the Hero Angel Sim ဆိုတဲ့တခြင်းကိုနားဆင်ကြရအောင်ပါရှင်
Mercy mild, God and sinner.
ပြီးဆိုထားတဲ့ Hark the Herald Angel Sing ဆိုတဲ့တခြင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့ဓာတ်ရိုက်လေးလိုင်းစင်နဂန်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အသံလွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်စနေနေ့ည view မြန်မာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါရယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲရှိပြီးမို့တော်ရရှင်တွေစောင့်မျှော်နေတဲ့ဓာတ်ရိုက်လေးလိုင်းစနေကန်အစီအစဉ်ထုတ်လွှင့်ပေးပါတော့မယ်။စီစဉ်တင်ဆက်သူမှအေးသနာကျော်နဲ့ထုတ်လုပ်သူမှဆွမ်မွန်တို့တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်။စနေညတိုင်ရိုက်လေးလိုင်းအစီအစဉ်ကကျေးဇူးပါရှင်။ဒီနေ့အစီအစဉ်တင်ဆက်ပေးမှာကတော့ကျွန်မအေးသနာကျော်ပါ။ဟိုကျွန်တော်တို့မကြခင်မှာပဲ2018ခုနှစ်ကုန်ဆုံးတော့မှာမလို့ဒီနှစ်တစ်ကိုမရောက်ခင်မှာကျွန်တော်တို့ပြီးခဲ့တဲ့ကြော်လွန်ခဲ့တဲ့2018ခုနှစ်တစ်နှစ်တာအတွင်းမှာမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်ဆောင်နေတာဘလို့နေသားရှိလဲဆိုတာကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကဒီတိုးတက်မှုရှိနေလားဒါမှမဟုတ်ဆုံးယုံမှုတွေတွေ့နေရလားဒါမှမဟုတ်အခြေအနေကတိတ်မထူပဲနဲ့ဟိုတက်နေလားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။အဲပထမဦးဆုံးကျွန်မဒီပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကိုအရင်ပြောပြပေးခြင်းပါတယ်။ပထမတစ်ယောက်ကဦးနေထွန်းနိုင်မှာမဟာဗျူဟာနဲ့မူဝါဒလေးလာရေးဂျာနယ်ကအက်ဒီတာဖြစ်ပါတယ်။လူအခွင့်ရေးရှင်းနေကြီးဖြစ်တဲ့ဦးသိန်းတန်းဦးကိုလည်းဖိတ်ခေါ်ထားသလိုနောက်ပြီးကျွန်တော်တို့ဒီငင်းငင်းရေးသတင်းတွေကိုမပြတ်အဆောင်ကြည့်ပြီးတော့ကျွန်တော်တို့စီကိုအပတ်စဉ်သတင်းပေးပို့နေတဲ့ကျွန်တော်တို့ VOA သတင်းတော့ကိုနိုင်ကွန်းအိမ်လေးလေးလိုင်းပေါ်ရောက်နေပြီဖြစ်ပါရင်တော်ရရှင်တွေလည်းဒီတစ်ပတ်မှာတော့တော်တော်လေးစာရေးလာကြတာတွေ့ရပါတယ်။ဒါကြောင့်မလို့တော်ရရှင်တယောက်ရဲ့စာနဲ့ပဲပထမဦးဆုံးကျွန်မဖွင့်ပေးပါမယ်။မဲ့အေးတော်ရရှင်ဦးကျင်လှပြောထားတဲ့စာလေးတစ်ချက်လေးဖတ်ပြပေးပါရှင်
။ဒီမိုကရေစီတစ်နှစ်သားကို US UK EU ကဒီမိုကရေစီစံနဲ့နှိုင်းလို့မရပါ။ပထမဒုတိယကမ္ဘာစစ်ဖြစ်နေတဲ့အချိန်မှာမြန်မာပြည်မှာနှွားလဲလောက်သာတုံးနေရတဲ့အနေအထားပါ။ကင်းမွန်မင်းကြီးခီးသွားမှတ်တမ်းကိုကြည့်ပါ။အဲ့လိုအနေထားပါပညာရေးလူမှုရေးနိုင်ငံရေးအဆအဆနောက်ကျခဲ့သူ့ကျွံဘဝရုံးထပြီးမှဒီမိုအတန်ကြားရပြီးလမ်းပြောက်ခဲ့ပြီးအခုမှရေကြည်ရဖို့ရေတွင်တူရန်မြေရှာတိုင်းထွာပြီးတူရန်အားထုတ်ဆဲပါရေပင်မှန်းမသိဘလို့ရေလဲစောင့်မျှော်ဆဲအချိန်လေးကဒီမိုကရေစီလမ်းကိုဖြောင်းဖြောင်းသွားမရဆဲပါလမ်းပေါ်ရောက်ပြီးလို့တော့မပြောနိုင်သေးတဲ့ဒီအချိန်မှာဒီခေါင်းစဉ်ကစောများနေသလားပါပဲဥပမာပေးရရင်တော့ထီမထိုးပဲထီပေါက်ကိုစိတ်ကူးကျင်နေတဲ့လူနဲ့တူနေသလားဆိုပြီးတော့ဥကျင်လာကပြောထားပါ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်။အဲဒီတော့ရှင်ဦးကျင်လာစာရေးလာတဲ့ထဲမှာသူကဒီကျမတို့မြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းမှုကိုလှုပ်ဆောင်နေပြီလို့အားလုံးကလည်းပြောနေကြပါမယ်လေ။ဒီတော့ရှင်ကတော့သူ့အနေနဲ့လမ်းပေါ်တော်မှာရောက်ပြီလို့ပြောမနိုင်သေးတဲ့အခြေအနေမှာရှိပါတယ်ဆိုတော့ဒီမှာပထမဦးဆုံးကိုနေထွန်းနိုင်ကိုမေးချင်ပါတယ်။ကိုနေထွန်းနိုင်ကျမတို့ရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းမြန်မာနိုင်ငံရဲ့အနေအထားကသူပြောသလိုတကယ်ပဲလမ်းပေါ်တော်မှာမရောက်သေးဘူးလား။အဲ့လောက်အခြေအနေစိုးနေတာလားဒါမှမဟုတ်ကျမတို့တိုးတက်အောင်မြင်မှုတွေမရှိခဲ့ဘူးလားရှင်။
ဆိုဒီမိုကရေစီနိုင်ငံကိုရှောက်လန်းနေပါတယ်ဆိုတော့ဒါကျွန်တော်လက်ရှိအာဏာရပါတီနဲ့အာဏာရအစိုးရကပြောနေတာပေါ့ဗျာဆိုတော့လက်ရှိအနေအထားကိုကျွန်တော်ကတုံးတက်ရင်တော့အဲကျွန်တော်တွားနေတဲ့ခီးတန်းကတူတက်မှုရှိလားဆိုးမှုရှိလားဆိုတော့တက်နစ်ပေါ့တက်နစ်ကိုကျွန်တော်တို့ပိုင်းဖြတ်ပြီးပြောရင်တော့ဒီ2018ကရက်နေတယ်လို့ကျွန်တော်တို့ပြောလို့ရတက်နေတယ်ပေါ့နော်ဆိုတော့အဲအဲ့အတွက်ပညာရေးပိုင်းဆိုင်ရာကနေရှိကောင်းကနေတိုင်းတာလို့ရတဲ့အချက်တွေလည်းရှိနေတယ်နောက်တစ်ချက်ကတော့ကျွန်တော်တို့လူစုလိုအပ်ချက်ပေါ့နော်လူရဲ့လိုအပ်ချက်ပါဆိုအဒီဆိုအပေါ်မှာလူရဲ့မျှော်လင့်ချက်ကတိတ်ကြီးခဲ့တယ်အဲတိတ်ကြီးခဲ့တဲ့ပမာဏကိုအလုံးစုံပြည့်စုံသွားမယ်လို့ပြောတာမဟုတ်ဘူးနော်ရောက်တဲ့ရောက်ထိုက်တဲ့အနေအထားကိုမရောက်နိုင်တဲ့အနေအထားမျိုးတွေရှိတယ်ဆိုတော့အဲ့ဒီမရောက်တာကလည်းကျွန်တော်နောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကြောင့်ဖြစ်နိုင်တယ်လို့ဘီရိုကရေစီစီရန်နေရာတွေကြောင့်လည်းကျွန်တော်တို့ဖြစ်နိုင်တယ်ပေါ့ဒါပေမဲ့လောလောဆယ်အနေအထားမှာကတော့ဒီခရီးကိုဆက်
ตัวไหนไม่ดาวไตนี่บ่เปียปิดูลูลูเนี่ยดูตัวไหนไม่ดาวไตนี่ผิดเมียเนี่ยที่เยฟลูเฟซีเนี่ยคันกันอารอตรอกูปิโอเซนนี่แหละลูกเว้ยเราต้องตัดเฉยมาเลยเปียตาเราประมาณว่าเราเปียเราเนาะโอเค
โอเคสิอูนี่ทุนไหนงาดีลุมโยโหดีเฉยกันจ้าเลยอควินยีเรามาดีปิโอเซนนี่เราเอาเฉยนี่ก็ดูเดี๋ยวก็เฉยนี่ติดว่าอามียาเนี่ยนี่เท่าเปียตัวลูโหดีตัวละดีโห
ต้องแต่ตัวเองอุณหภูมิในโลกเป็นจำนวนที่ต่อราชินทุกคนรู้ที่อุณหภูมิต้องแต่ทารามิโอซาเย่เปลี่ยนปุ่บไปทาร์บาร์เลยอันที่ดอกินโซเวนที่อุณหภูมิทุกคนรู้ที่กับปุ่บไปทาร์บาร์ล่ะเช่นปุ่มเรื่องเปลี่ยนมาสุ่ยในงานเย่ในงานอีสเนก้าทว่ามันจะเป็นปงสามาชีคันทารามุลูดิโมกราซีเปลี่ยนเลยฮัลเล่ปงสันจะมาพี่ตัวเต็มมือสีเวตันนิรันเน่นับเปลี่ยนจันนิราเวชิดเดลูเปลี่ยนมาบ้า บางอย่างเนี่ยสุดโรดิโมกราซีเนี่ยล่าล่ามาเมื่ออาทิตย์เสาร์นั้นเช่นนี้เลเบอร์ดิโมกราซีสิ่งนี้กูพูดเรื่องนี้อะไรปงสันพี่เนี่ยพี่โรอยากได้ดิโมกราซีปารีสิ่งนี้ก็เสียอาณาเช่นสิ่งนี้เถอะป่าวอาเนนี่เลยเด็ดพี่โรดิโมกราซีนั่งยังอีปอลสิ่งนี้แล้วจะนุ่มมาเลยทุกอาเนนี่เลยเว็บพี่ไปอุบามาเงี้ยยังลงงานเจ้ามาลุงยูสุลูรุเย่ดิโมกราซีสุขสันต์มุ่งพี่เถอะเงี้ยยังรักสุเวกุนลูรุตัวเราทุกพอพี่สุเวกุนสุดท้ายก็
ေပါတယ်။နောက်လွတ်လပ်စွာသတင်းရယူခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဖြစ်ပေါ်ပြီးသတင်းကိုအရှိအတိုင်းလွတ်လပ်စွာရယူခွင့်ရှိကိုရှိရမှာပါ။တိုင်းပြည်ရဲ့ပြည်ပရန်ကာကွယ်ရေးဟာစစ်တပ်ရဲ့တာဝန်ဖြစ်ပေမယ့်ပြည်တွင်းလုံခြုံရေးကတော့စစ်တပ်မဟုတ်တဲ့ရဲတပ်ဖွဲ့ရဲ့တာဝန်ပဲလို့ယူဆပါတယ်။ပြည်ရင်းလုံခြုံရေးမှာတော့တရားဥပဒေစိုးမိုးရေးအခြေခံနဲ့ထိမ့်သိမ်းရမယ့်ကိစ္စလို့ယူဆပါတယ်။ပြည်ပရန်ကာကွယ်ရေးမှာလည်းစီရေးကျူးကျော်မှု၊နေမြေကာကွယ်ရေးသာမကတဘာဝတရားစာတနဲ့တစ်တော်တွေကိုပါပြည်ပရန်ကနေကာကွယ်ပေးဖို့လိုပါတယ်။အဓိကကတော့မြမဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုအများစုသဘောဆန္ဒတွေဟာထင်ရှားပေါ်လွင်နေရမှာဖြစ်တယ်လို့ရှင်းတန်နေရမှာလည်းဖြစ်ပါတယ်။ဒါကြောင့်ဒီစံပေတံအရဆိုရင်တော့ဒီမိုကရေစီဟာနောက်ပြန်ဆုတ်နေပြီလို့ပြောရမှာပါ
။ဟုတ်ကဲ့ဒါကတော့အများလူထုရဲ့ဆန္ဒကိုထင်ဟမှုမပြုကိုစားမပြုလို့ဒီမိုကရေစီလမ်းကြောင်းမှာနောက်ပြန်ဆုတ်နေပြီဆိုပြီးတော့ဒီကျမတို့ VOA သောရရှင်ဖြစ်တဲ့တကူမျိုးတကအိုးလာထွန်းသူ့ရဲ့အမြင်ကိုရေးသားပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်။အဲ့တော့ဒီမှာဟိုကျမတို့ပြန်နိုင်ဆွေးနွေးသူနောက်တူဦးဖြစ်တဲ့အဲချင်းနေဦးသိန်းတန်းဦးကိုမေးချင်ပါတယ်။ကျမတို့မြန်မာနိုင်ငံမှာပြီးခဲ့တဲ့အခုကြော်တော့မယ်ပေါ့နော်2018ခုနှစ်အတွင်းမှာဟိုဒီငင်းငင်းရေးဟိုဖွံ့ဖြိုးရေးအလုံးစုံခြုံငုံပြီးတိုင်းနိုင်ငံလုံးရဲ့ဒီမိုကရေစီရွေးရှားမှုကိုကြည့်ရင်တိုးတက်မှုတစုံတရာမတွေ့ရဘူးလားရှင
့်ဟုတ်ကဲ့ဗျာအခုလောလောဆယ်အနေထားကတော့ခုနဆက်ဦးကြထွန်းလို့ကိုနေထွန်းနိုင်လို့ပြောသလိုပါပဲဒီ2008ပွဲစည်းပုံကျန်ဦးလေးရှိနေတဲ့နေရာတော့ဟိုကျွန်တော်တို့အခုလည်းရတားဆိုးရနဲ့ဒီလူလူကြီးတရားလုံးတိုင်းသားတွေအကုန်လုံးကဒါကြီးကိုထိုးပေါက်ပြီးတော့တကယ်ဒီမိုကရေစီလမ်းကြောင်းကိုရောက်ဖို့ကြိုးစားနေကြတာပေါ့နော်တဲ့ချီအနေထားမှာတော့ကျွန်တော်တို့က2008ဒီစစ်တမ်းကွန်ချာကြီးအောက်မှာတော့နိုင်ငံတနတ်တိဒီမိုကရေစီနမရွှန်ပိတ်ဒီမိုကရေစီကြာတနာမှနွားချမ်းသာဒီမိုကရေစီပဲကြရတဲ့အနေထားလို့ကျွန်တော်ချုပ်ပြီးတော့ပြောနေပါတယ်
ဟုတ်ကဲ့ဒါကတော့ရှင်းနေယူဦးသိန်းတန်းပနာမသုံးသက်သွားတာဖြစ်ပါတယ်အဲ့တော့ကျမတို့ဒီဟိုငိမ့်ချင်းရေးဟိုလုပ်ငန်းစဉ်မြန်မာနိုင်ငံကနေပြောအာတုံကွန်ဆိုင်လုပ်ဖို့ရည်ရွယ်ထားခဲ့တဲ့နှစ်အစပိုင်းမှာဟိုအဲ့ဒီအခြေအနေပဲလို့လေးကိုလည်းကြည့်ချင်ပါတယ်ဟိုငိမ့်ချင်းရေးအပိုင်းနဲ့ဒီတိုင်းသားတွေနဲ့ဒီငိမ့်ချင်းရေးအဲလုပ်ငန်းစဉ်ဟိုအပိုင်းနဲ့ကြည့်မယ်ဆိုရင်ဒီလုပ်ငန်းစဉ်ကရောဒီပြီးခဲ့တဲ့2018ခုနှစ်တမဘလောက်အတိုင်းအတာထိရွေးရှားသွားလဲဆိုတာကိုတော့ကျမကိုနိုင်ကွန်းအိမ်ကိုသုံးသက်ပေးစီချင်ပါတယ်ကိုနိုင်ကွန်းအိမ်ကြားရပါလား
ဟုတ်ကဲ့ကြားပါခင်ဗျာ
ကိုနိုင်ကွန်းရဲ့အမြဲတမ်းဒီငင်းငင်းရေးသတင်းတွေစောင့်ကြည့်ပြီးတော့သတင်းပေးပို့နေတဲ့သူမလို့ကိုနိုင်ကွန်းဘယ်လိုများမြင်ပါလဲရှင
့်ဟုတ်ကဲ့ဒီ2019ခုနှစ်မှာဆိုရင်တော့ဒီဒီမှာငင်းချမ်းရေးကော်မရှင်နေနေလဲသူတို့ကတော့အဖြစ်မကြနိုင်သေးတဲ့ဆိုင်းစားလက်နက်ကန်ဖွဲ့တင်နဲ့စိတ်ဆုံမှုတွေနဲ့ပြုလုပ်ခဲ့တဲ့အနေအထားမှာရှိတယ်ပေါ့နော်ဒါပေမဲ့လည်းဒီထိန်သလောက်အောင်မြင်မှုမရတဲ့အနေအထားမှာရှိနေတယ်ဒီဆိုတော့ဗာဒီပြုတ်နေစတဲ့နီးတဲ့မြောက်ပိုင်းဒေသမှာရှိတဲ့ဖွဲ့တွေပေါ့နော်။အဲဒီမှာဒီကေဟူလူလာရေးဖွဲ့တို့နော်ကုကန်တို့ဝါဖွဲ့တို့အဲဒီမှာကတခုဖြစ်သွားတာကတော့ဒီအေးအေးရခိုင်ဖွဲ့နဲ့ပြည်နယ်လေးတမ်းပရောင်တပ်ဖွဲ့တို့ဒီကုကန်ဖွဲ့တို့နဲ့တမ်းပရောင်ကြားမှာပေါ့နော်။အဲဒီမှာဒီမပြည်လည်းမပြည်လည်းရတဲ့အခြေအနေကြောင့်အဲ့မှာအန်စီလက်မှရည်သူကိုပြောတာတော့အဆင်မပြေဘူးဖြစ်သွားတယ်
ဒီပြည်ကလည်းစိတ်မနေတဲ့အချိန်မှာရှိနေတယ်။နောက်တစ်ခုကဒီတိုင်းဒါလနဲ့ကံဖွဲ့တယ်၊စုဖွဲ့တယ်၊ဒီကလည်းဒီအဖွဲ့အနေနဲ့လည်းတို့ကတော့အစီလမ်းကြောင်းကိုသွားမယ်ဆိုပေမဲ့လည်းအခုထိတော့အစိုးရနဲ့လက်မှတ်မရေးထိုးနိုင်သေးတဲ့အနေထားမှာရှိနေတယ်လို့ပေါ့နော်။ဒီဆိုတော့ကဒီ2020မှာရင်းချမ်းရေးအတွက်ကအလားအလာဒီတိုးတက်မှုမရှိတဲ့အနေထားမှာရှိနေလို့ကျွန်တော်မြင်ပါတယ်။
โอเคตัวเต็มหมดไม่ใช่อันนี้ครับมาที่ในโลกเนี่ยมาเลยโอเคตัวเต็มหมดไม่ใช่ผู้สรเอาจมารดีทองยินทองยินอันนี้ทาไปชื่อนี่ได้ตัวบ่เนาะโอ้สรก็อันสีเล่มมายีซูพี่ดาอพ่อนี่ขึ้นแต่ที่อาร์ซีเอสเอฟอพ่อบ่เนาะที่แชมป์ที่แนเดียมาสรมิวราเซ่ที่นักงานยีซูนี่ว่าอยู่หลุช่างหมู่อยู่ลุติสุยว่าหลุช่าง แต่ในทางบอกมันเนาะที่ตํารวจก็หนีไปแล้วที่ใต้นี่ล่ะโดไปไปแล้วโดที่โลกแค่ที่ตีกระเยาะตรงนั้นแหละที่ลาชูโดที่ปอโดปฏิบัติมาสาธิขันยะได้ที่มนัคขันมาลงมาที่จ่องแม้โดมันดลีมาอยู่ที่ซีบัวก็แล้วตํารวจก็หนีใต้นี่แค่ที่ประชาลาชูมาลงก็ปอโดที่แล้วที่เนี่ยสุยะก็เลยคุยอยู่ตายะกันน่ะที่ตํารวจก็หนีไปแล้วที่ ไปกินน่ะในการนี้มาแล้วคิดละแค่แล้วนอกจากว่าอาศีเนี่ยมายีทุบสังเกตเนี่ยแหละย้อนอาศีพวกเว้ยบ่เนาะที่ที่อันดีๆอพวกเว้ยนี่แหละที่แยกไปได้มาที่ตํารวจก็เลยตัดแค่แต่ตะเรนเนี่ยแหละพอแค่เลยสรุปว่าที่มีใครที่จะก็รอมีรู้แล้วอะแต่ที่อนาคตเนี่ยชื่อในรู้มาสรุปมีใครที่เนี่ยแจ้งจ๋าอุ้มมาอันนี้ถ้ามาชื่อรู้มีมาเนี่ย
โอเคกูนายโอ้ยต้องไปดูจีซูเต็มมาเลยไลน์มามานี่บ่เนาะสรุปโหจม้าดีหน้าท้องสักคนคนนี้มามานายไงอ่ะโหนายไงยี่ฉินนี่ย่อนะเพราะดิโมคราซีตื่นกูเปียงยี่ฉินนี่มามานายไงเนี่ยปัดตะตาเปียงมั้ยส่วนจม้ารู้ฉันท้าลงไม่ได้โหเกษาก็รอลงเกเรโหเลล่าออกุราตรงลาวตรงอ่ะซะพี่รอโหตะจ้อเปลี่ยนเปียวผิดป๊อได้ยะไคปีนี่หยอดไปดีตาก็ดีลูမျိုးยีโหลูอไตวันนักคู่จ้ามาผิดแต่ปริปักษ์นี่เว้ผิดไปดิรอโหดีเกษาเนี่ยปัดตะพ
ဒီမိုကရေစီစနစ်ရဲ့အခြေခံတစ်ခုဖြစ်ပါတယ်။ဆင်ကလာပါရှင်။စနေညတော်ရိုက်လိုင်းအစီအစဉ်ကကျူးစွာပြီးတော့ပြင်ပြတဲ့ဝေဖန်တဲ့အခုရပ်ပိုင်းအတွင်းမှာပဲဒီအမေရိကန်ပြည်ထောင်စုကနေပြောမြန်မာစစ်တပ်ကဟိုတာဝန်ရှိဟိုအဲအရေးရုံကတာဝန်တော်တော်လေးရှိခဲ့တဲ့ဟိုဘုဂျုတ်
ကိုအရေးယူရဲဆိုတာမျိုးပေါ့နော်အရေးယူဟိုတန်ခတ်ပိတ်ဆို့မှုလုပ်တဲ့နေရာဆိုတော့ဒီလိုအနေထားတွေဖြစ်ပြီးတော့နိုင်ငံတကာကဝိုင်းဝန်းဝေဖန်နေကြတာတွေကဒီမြန်မာနိုင်ငံရဲ့ကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုဘယ်လိုရိုက်ခတ်မှုရှိပါလဲဆိုတာပထမဆုံးကိုနေထွန်းနိုင်သုံးသပ်ပေးပါရှင်။ဆိုတော့ကျွန်တော်တို့ကအမှန်တရားမှားတာကိုတကယ်တော့ထားပါတော့အခုလက်ရှိဖြစ်ခဲ့တဲ့အခြေအန ဆင်းခဲ့တယ်ပေါ့နော်ဒါကျွန်တော်ဟိုမှန်ချင်းမှချင်းကိုကျွန်တော်ပြောနေတာမဟုတ်ဘူးပေါ့နော်ဖြစ်ခဲ့ပြောတာပေါ့ဆိုတော့အဲ့ဒီအခြေအနေကိုကျွန်တော်တို့ပြန်တုံးတက်ပြီးတော့မှတင်ကန်းစာယူမယ်ဆိုရင်တော့ဟိုကျွန်တော်နိုင်ငံတကာဆက်ဆံရေးဒါမှမဟုတ်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုကိုတော့ဒီအခုတွားနေတဲ့ပုံစံအတိုင်းမရဘူးလို့ပဲကျွန်တော်တို့တုံးတက်ရပါလိမ့်မယ်ဥပမာအဖြစ်ကျွန်တော်တို့က UNF First Finding Mission ကိုကျွန်တော်တို့ကလက်မခံဆိုရင်ကျွန်တော်တို့ကဘယ်လိုfast finding machine မျိုးကိုကျွန်တော်တို့ဘက်ကဥဆောင်ပြီးလုပ်နိုင်မလဲပေါ့เนาะအဲနောက်ချက်ကလည်းဒီမှာရန်ဟီလီကိုကျွန်တော်တို့လက်မခံဘူးဆိုရင်ရန်ဟီလီလိုမျိုးနောက်ထပ်ကျွန်တော်တို့အာဆီယံကိုကျွန်တော်တို့တုံးလားဒါမှမဟုတ်ကျွန်တော်တို့နဲ့မိတ်ဖက်ဖြစ်တဲ့နိုင်ငံကခြားနိုင်ငံတွေကိုကျွန်တော်တို့ကတုံးလားဒါတွေကိုကျွန်တော်တို့ကစဉ်းစားဖို့လိုလိမ့်မယ်လို့ထင်တယ်အဲဒီ2019မှာတော့ကျွန်တော်တို့ဝင်နေတော်တော်ကြီးခဲ့ပါတယ်ဆိုတော့တကယ်တကယ်တော့ပြန်တုံးတက်ကြည့်မယ်ဆိုရင်တော့ငြိမ်းချမ်းရေးနှိမ့်လို့ပြောတယ်ကျွန်တော်တို့ဖြစ်မလာနိုင်ဘူးတိုက်ပွဲတွေလည်းဖြစ်နေတယ်အခုဒီချမ်းပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေဆိုတော့အမတန်မှရုပ်ဆိုးပါတယ်ဆိုတော့ဒါတွေကလည်းနောက်ပြန်ဆုံးနေတဲ့ကိစ္စမျိုးလို့တောင်ပြောလို့ရပါတယ်တစ်ဖက်မှာလည်းကျွန်တော်စီးပွားရေးကအခြေခံလူမ်းစားရဲ့လူအချက်စီးပွားရေးကုန်စည်လုံးတက်တာတွေကလည်းအခြေခံလူမ်းစားရဲ့ပုံမှာဖြည့်ဆည်းမှုတွေရှိနေတယ်အဲ့ဒီအချိန်မှာပဲနိုင်ငံတကာရဲ့ဖိအားကလည်းတိတ်ကြီးလုံးအားကြီးနေတယ်ဆိုတော့အဲ့ဒီအခြေအနေတွေအားလုံးခြုံငုံတုံ့တက်ကြည့်ရင်တော့ပြည်တွင်းမှာလည်းကြက်တဲနဲ့ရင်ဆိုင်တွေကဘလို့မျိုးပြပမှာလည်းကျွန်တော်တို့တိုင်းပြည်ရဲ့ပုံရိပ်တိုင်းပြည်ရဲ့ဥပဒေရောက်ကကြာစင်းနေတယ်။ဟောအဲ့ဒီ အရှုံးနေတဲ့ကနေကျွန်တော်အမျက်ဘလို့ထွက်အောင်လုပ်မလဲအဲအဲ့ဒါကတော့ကျွန်တော်2008အတွက်ပိုရေးကြည့်လိုက်မယ်လို့ကျွန်တော်ထင်ပါတယ်ဗျ
ဟုတ်ကဲ့ပါကိုနေထွန်းနိုင်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဟိုဒီကိစ္စနဲ့ပဲဆက်ဆက်ပြီးတော့ကျမတို့စီကိုရေးလာကြတဲ့တော်ရရှင်တွေရဲ့ဟို Facebook ပေါ်မှာ comment နေတာပြီးတော့ email ရေးလာကြတာရှိပါတယ်ဆက်ဖတ်ပြပေးဖို့ရှိပါတယ်ဒါပေမဲ့အဲ့ဒီတော်ရရှင်တွေစီမတော်ခင်တော့ကျမတို့ဒီလေလိုင်းပေါ်မှာဆွေးနွေးဖို့စောင့်နေတယ်ကိုထီးလည်မှုကိုခေါ်ချင်ပါတယ်ရှင်ကိုတီးလည်မှုကြားရပါလား
ဟုတ်ကဲ့ကြားရတာ
နော်။ကဲပါကိုတိလက်မိုးကျမတို့ဒီနေ့ဆွေးနွေးတဲ့အကြောင်းအရာကတော့ဒီမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းဒီဖြစ်စဉ်ရှေ့တိုးသလားနောက်ဆုတ်သလားတက်နေသလားဆိုတာဆွေးနွေးကြတာဖြစ်ပါတယ်။ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်မေးခွန်းလည်းမေးနိုင်ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ဒီနှစ်ခေတ်ချင်းကဥပဒေနဲ့ပတ်သက်ပြီးတော့အဓိကဖြစ်နေပါတယ်ခင်ဗျာ။ဒီဆိုရလက်ချက်မှာနော်ကျွန်တော်တို့ဒီကကျွန်တော်ကြည့်ရတော့ဆိုရင်တော့တိတက်မှုကတော့မရှိတော့ပါပဲခင်ဗျာ။ဘာဖြစ်လဲဆိုရင်နော်အစိုးရစစ်တပ်ကနော်လက်ရှိအစိုးရကိုတက်လာရှာပြီးနေတဲ့တဘောကဖြစ်နေတာတက်တဲ့နေတဲ့ဘောပေါ့ဗျာအဲ့ဒါကြောင့်မို့ကျွန်တော်မြန်မာပြည်ကစစ်ဆက်သွားဖို့ကတော့အံတမအလံဝေးပဲဘာဖြစ်လဲဆိုရင်နော်ဘာအောင်လုပ်မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ကတော့ကောင်းတာကိုကျွန်တော်တို့ပြောရမှာဖြစ်တယ်ထောက်ပြရမှာဖြစ်ပါတယ်ခင်ဗျာအခုသူတို့လှုပ်ဆောင်ချက်ကကျွန်တော်တို့အခုတရင်သမားတွေကိုဖမ်းတယ်တရင်သမားတွေကိုတတ်တယ်နော်လူမျိုးအသေးသေးကိုတော့ကပြီးတယ်ကျွန်တော်မြင်ရပါတယ်ခင်ဗျာအဲ့ဒါကြောင့်မို့လက်ရှိအစိုးရစစ်တပ်ကိုနာအားပြားများလို့လားအများကြီးကြားပါတယ်ကာကွယ်ပေးရကြားပါတယ်ကာကွယ်ပေးနေတာကာကွယ်ပေးနေတာကျွန်တော်မြင်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုတီးလက်မူဝင်ပြောပြတာကျေးဇူးတင်ပါတယ်ဒီမှာကိုတီးလက်မူက2008အခြေခံဥပဒေအကြောင်းကိုလည်းပြောသွားတယ်ကျွန်မဆီမှာလည်းတော်ရရှင်တယောက်ရေးထားတဲ့စာရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုနကလည်းရှင်းနေဦးသိမ့်တန်ဦးဒီကိစ္စပဲပြောသွားတယ်ဆိုတော့ကျွန်တော်တို့အချိန်ရရင်နောက်တစ်ခါအဲ့ဒီကိစ္စကိုပြန်ပြောပြန်လာပါမယ်အခုဆက်ချင်တာကတော့ခုနကတော့ဟိုကိုနေထွန်းနိုင်တဲ့ဒီဆွေးနွေးနေတဲ့ဟိုဒီရက်ခိုင်မြောက်ပိုင်းပြည်ပခအကြောင်းမလို့နိုင်ငံတကာကနေပြောရလာတဲ့ဖိအားတွေကမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းကိုဘယ်လိုရိုက်ခတ်မှုရှိလဲဆိုတာကိုဟိုဆွေးနွေးနေတဲ့အကြောင်းအရာစီပြန်ဆက်ချင်ပါတယ်ဒီမှာကျမတို့စီကိုစာရေးလာတဲ့တော်ရရှင်ခိုင်ခိုင်ဦးရဲ့ဒီကိစ္စနဲ့ပတ်သက်တဲ့သဘောထားအမြင်ကိုမဆုမွန်ဖတ်ပြပေးပါရှင
်တခြားသူတွေဖိအားတွေအခက်ခဲတွေရှိလာလေစစ်တပ်နဲ့အမေစုပိုစည်းုံလာမယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိုးလာမယ်လို့ထင်ပါတယ်အိမ်မှာမောင်နှမတွေရန်ဖြစ်ခြင်းဖြစ်ပါလိမ့်မယ်ကိုယ်အိမ်ကိုသူများရန်ပြုစော်ကားလာရင်မောင်နှမတွေပြန်လည်စည်းုံလာကြတာပါပဲနိုင်ငံတကာကဘာတွေပိတ်ပင်ပါစေအခက်ခဲတွေရင်ဆိုင်ရမှာလဲအမေစုနဲ့စစ်တပ်ရင်ကြားစေလာခဲ့မဲ့ရလက်ကောင်ထွက်လာမယ်လို့မျှော်လင့်ပါတယ်။မြမပြည်သူလူထုဖြစ်စေချင်တာကလည်းစစ်တပ်နဲ့အမေစုလက်တွဲကြည့်ယူခြင်းကိုမြင်တွေ့ရမယ်ဆိုရင်စိတ်ချမ်းမြင့်ကြပါလိမ့်မယ်
။ဒါက Facebook ကနေပြောတော့ရှင်မခိုင်ခိုင်ဦးရေးလာတာပါ။ဦးချီအောင်ဝင်းဆိုတဲ့ Facebook မှာရေးလာတဲ့တော်ရရှင်ကိုလည်းတက်ဆက်သေးသူ့ရဲ့စာလေးကိုပြောပြခြင်းပါတယ်။ကိုရဲနိုင်အဲ့ဒီဦးချီအောင်ဝင်းရေးလာတဲ့စာလေးကိုဖတ်ပြပေးပါလားရှင
်။ဟုတ်ကဲ့ပါ။ကျွန်တော်ပြောချင်တာကတော့2018ခုနှစ်မှာဘာမှအားရစရာမရှိပါဘူး။ဘာကြောင့်လဲဆိုတော့အစိုးရကတက်မတော်ပေါ်မှာဘာမှဩဇာမညောင်းတာမပြောရဲမညွန်ကြားရတာနဲ့ဆိုင်ပါတယ်။အစိုးရလို့သူများတက်မတော်ကမတိမတာရောတည်တည်တသာရောစန့်ကျင်မှုလုပ်တာတွေဥပမာငငယ်ကြီးကိစ္စတွေမှာပါဒါတွေကိုရောဘာမှမပြောရဲပါဘူး။အဲ့လိုမှဘာမှမလုပ်ရဲရင်မြန်မာနိုင်ငံမှာအစိုးရနဲ့ရဖြစ်နေမယ်။အစိုးရနဲ့ရဖြစ်တော့လက်ရှိအစိုးရကသူလုပ်ချင်တယ်လို့ပြည်ပြည်များလုံးမရပါဘူးပြည်ထဲမှာနာမည်ပြက်မယ်နိုင်ငံတကာမှာနာမည်ပြက်မယ်နောက်ဆုံးအစိုးရတောင်ပြည်သူအမုန်းခံရနိုင်ပါတယ်ပြည်သူအကျိုးလည်းမလုံးနိုင်ဘူးငတ်ကုန်ကြလို့အစိုးရကိုယ်တောင်အယုံကြည်မဲ့လာနေပါပြီ
ဒါကတော့ဦးချီမောင်ဝင်းဆိုတဲ့ဒီ Facebook ပေါ်ကတော်ရရှင်ရေးလာတာပါအဲ့တော့ဒီမှာဒီတော်ရရှင်နှစ်ယောက်ရဲ့စာတွေကိုကြည့်မယ်ဆိုရင်ဟိုမခိုင်ခိုင်ဦးကတော့ပြောလာတယ်ပြည်ပရဲ့ဖိအားကြောင့်ပေါ့နော်ဒီရခိုင်ကိစ္စနဲ့ပတ်သက်လို့ပြည်ပရဲ့ဖိအားကြောင့်အရက်သားနဲ့အစိုးရပို့ပြီးနီးကပ်သွားမယ်ဒီနိုင်ငံအတွက်အကျိုးရှိမယ်လို့ပြောလာပါတယ်။ဦးချင်းမောင်ဝင်းကတော့ဒီမြန်မာနိုင်ငံမှာကဒီစစ်တပ်နဲ့အစိုးရကြမှာတဟားစာတာမကိုက်ဖက်နဲ့အစိုးရနှစ်ရက်ဖြစ်နေလို့ပြည်သူတွေကြားထဲကမြေစာပင်ဖြစ်ရတယ်လို့ပြောပါတယ်။ဒီမှာဦးသိန်းတက်ဦးဒီသူတို့ရဲ့အမြင်တွေပေါ်မှာဘယ်လိုများသုံးသပ်ပါမလဲရှင်။ဟိုအခုရခိုင်ကိစ္စပြည်ပရဲ့ဖိအားတွေကြောင့်မြန်မာနိုင်ငံမှာအစိုးရနဲ့ဒီစစ်တပ်ပို့ပြီးတော့နီးကပ်သွားမလားပို့ပြီးတော့ဒီထက်ပို့ပြီးတော့နည်းနည်းဟိုဒီနှစ်ရက်ကြာမှာမကြေလည်မှုတွေဖြစ်လာနိုင်ပါလားရှင
့်ဟုတ်ကဲ့ပထမအစနဲ့ဘက်တလို့ဒီဆက်လာမလားတော့ကျွန်တော်တို့ခုရှမ်းဒီကိစ္စတွေကသတိပြရအောင်နော်အဲ့ဒါဒါပဂရီတရားပါပဲဟိုနိုင်ငံတကာကခုနချစ်လာတာတော့ကျွန်တော်တို့မကောင်းဘူးဗျကျွန်တော်တို့ဒီဝင်စီပြည်စိတ်ကြီးမှာတန့်သွားစေတယ်ကျွန်တော်တို့ဒီငင်းငင်းပြည်စိတ်နဲ့လုပ်တဲ့အချိန်မှာဒီရခိုင်မျိုးပိုင်းကိစ္စကလာပြီးတော့ကျွန်တော်တို့ဒီအကြီးအကျယ်ထိခိုက်စေတဲ့အတွက်ဒီပြဿနာကျွန်တော်တို့ရှင်းရမှာတနည်းအားလုံးရှင်းရမှာ ဒါဟုတ်အစိုးရရဲ့တပ်မတော်ရဲ့မဟုတ်ဘူး။ကျန်တဲ့အင်အားစုကိုမမေ့ချင်ရပါ။ဒါလက်ခံနိုင်တဲ့အခြေအနေတွေကမဟုတ်ဘူး။ဘယ်လိုချင်းရမလဲ။ဟိုနိုင်ငံတကာအုပ်တွေဟိုမြို့ပြောချင်တာပြောအားလုံးတို့ချင်တာလုပ်မယ်လို့ပြောလို့ရတဲ့အနေထားတော့ကျွန်တော်နိုင်ငံအနေထားမရှိဘူး။မရှိတဲ့အခါကျတော့တန်တမာနီလန်းနဲ့ကျွန်တော်တို့ဒီမီဒီယာနီလန်းနေနဲ့အမှန်တရားပေါ်ပေါက်အောင်ဘယ်လိုဖြေချင ကျွန်တော်တို့ဒုံတက်ချက်ဒီပေါ့ဗျာတကယ်တိုင်းဒီရဲ့ဖြစ်နေတဲ့အနေအထားကိုယူယူသားသားနဲ့တိုင်းချစ်ပြီးစိတ်နဲ့တကယ်ပေါ်လစ်ကယ်ဝီလ်ပေါ့ဗျာသုံးချက်ချက်နဲ့ဆိုရင်တော့ဒါကြလို့မျိုးရှိတဲ့နေကိစ္စတတိယအရောနေဦးတကယ်အဲ့ဒီစိတ်ဆန္ဒရှိမရှိဆိုတဲ့အခြေခံပေါ်ကနေပြီးတော့ကွဲလွဲတာညီညွတ်တာဖြစ်မှာပါပဲကျွန်တော်တို့လည်းနေနေ
โอเคပါဦးသိန်းတန်ဦးဖြစ်ပါတယ်ဒီမှာတောရရှင်တယောက်ရဲ့ဥစ္စာကိုကျွန်မဆက်ပြီးတော့ဖတ်ပြပေးခြင်းပါတယ်တန်နိုင်သူများတော့စားရီအကုန်လုံးပါအောင်ဖတ်ပေးနေပါတယ်เนาะဒီလွန်ရှင်ဆိုတဲ့တောရရှင်ကအစိုးရဆိုတဲ့သူကိုတိုင်းသားတွေတော်တော်များများကမုန်းနေကြတာတော့အမှန်ပါတယ်တိုင်းသားတွေလက်နက်ကိုင်းတွေတော်လန့်ရေးလုပ်တယ်ဗမာဘိုလ်လူတစုကဒန်းတို့အခွင့်အရေးမပေးလို့တိုင်းသားဘောင်းဆောင်ကစိတ် ဒီတိုင်းနာကောင်းဆောင်တွေကရေမမအစိုးရစစ်တပ်ကောင်းဆောင်တွေကကြိုးစားနေကြတဲ့ကိစ္စမှာဒီတိုင်းနာတွေရိုးရိုးချိန်ကတိုင်းနာလူတန်းလူလူရန်စားတွေကနေပြောဘယ်လိုသဘောထားရှိပါလဲရှင်တို့ဒီကိစ္စပေါ်မှာတက်ဝင်ယုံကြည်ပါလားအကောင်းမြင်ပါလားရှင်
โอเคဒီလက်ရှိတိုင်းသားပြည်သူတွေအနေထားကတော့သူတို့ကတော့ဒီစစ်ပေးစံကြောက်ပေါ့နော်ဒီစစ်ကာလပေါင်းများစွာခံခဲ့ရတဲ့အခြေအနေတရားသူတို့ကတော့ငြိမ်းချမ်းရေးပြီးတော့လုပ်ရှင်နေတဲ့အနေထားမှာရှိတယ်။ဒါမဲ့ဒီငြိမ်းချမ်းရေးနဲ့ကိုယ်လွယ်လာတဲ့ဒီတချို့လုပ်ငန်းရှင်တွေပေါ့နော်တချို့လုပ်ငန်းရှင်တွေဆိုတာကတော့သူတို့ဒီပုံမှန်မှုပြုရေးဆိုတဲ့အနေထားပေါ်မှာလည်းသူတို့ကစိုးရိမ်ကြောက် ဟိုရစာပေရင်ကျမှုဟိုဒီလွတ်လွတ်လပ်တင်ကြပိုင်ခွင့်မရှိဘူးစာပေတွေကိုလည်းတင်ကြပိုင်ခွင့်မရှိဘူးအပိအမြောက်မပြုတဲ့အနေအထားမှာကြတော့ဒီကမာမှုပြုလိုက်တဲ့အခါကျရင်ဒီတိုင်းသားတွေဥယျာရောင်းနေလာပြီးတော့ဒီသွေးနှုံမှုစနစ်ဖြစ်ပေါ်မှာသူအဲ့ဒီမှာလဲသွေးရမှုတွေလည်းရှိနေကြတယ်သူတို့ကအခုလက်ရှိဒီတိုင်းသားကောင်းဆောင်တော်လိုင်းရေးဖွဲ့ကောင်းဆောင်တွေနဲ့မြန်မာအစိုးရနဲ့
ဒီတချို့ဆိုင်သာပြည်သူတွေနေလဲပါဒီမယုံသင်္ကာတဝက်နဲ့ပဲဒီစောက်ကြည့်နေတဲ့အနေအထားမျိုးမှာတွေ့ရတယ်တွေ့ရတယ်ညီမလေးလာကြည့်တလို့ပေါ့နော်ဟုတ်ကဲ့ကိုနိုင်ကတဆွတ်တဲ့ဟိုစီစဉ်ရလဲပြီးတော့မှာမလို့တဆွတ်တဲ့ကိုနိုင်ကနေုံးချုပ်လေးမေးချင်ပါတယ်တို့ဟိုငင်းငင်းရေလုပ်ငန်းရှင်ရောဘာရောဒီတိုင်းသားတွေအပိုင်ကနေပြီးတော့ကြည့်မယ်ဆိုရင်ရှေ့ဆက်နိုင်မှုဒီအားလုံးငင
နှစ်ပိုင်းလောက်ရှိတယ်ပေါ့နော်ဒီ UNSC အဖွဲ့အစည်းမှာဆိုရင်တော့သူတို့ကတော့ဒီ Federal ပြည်ထောင်စုအရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီအစိုးရနဲ့သူတို့အဖွဲ့ကြားမှာကြတော့ဒီနားလည်မှုတချို့ဒီနားလည်မှုမရှိတဲ့အနေအထားမှာရှိတယ်ဒီအစိုးရပေါ်ဆောင်မှုတဲ့နေရာမှာမတူတဲ့အနေအထားမှာရှိနေတယ်နောက်တစ်ခုကြတော့ဒီမြောက်ပိုင်းမှာမဲဖွဲ့တဲ့ဆိုရကြမ်းမှာလည်းအဲ့ဒီစိတ်ဆုံးဆွေးနွေးရေးမှာအလုပ်ပါဝင်နိုင်ရေးမူဒီသမတော်ဘက်ကလက်မခံတဲ့အတွက်ဒီရှေ့ဆက်လို့မရတဲ့အနေအထားမှာ
ဟုတ်ကဲ့ပေါ့နော်အဲ့ဒါဆို2018အတွက်ကောအလားအလာကောင်းမယ်လို့ထင်လားကိုနိုင်ကော
ဟုတ်ကဲ့ဒီနောက်ဆုံးအနေနဲ့ပေါ့နော်ဒီအလုံးအဖွဲ့ဆိုင်လို့အလုံးဒီအစီလက်မှတ်ရေးထိုးပြီးတာတောင်းမှဒီစပိုင်းဆိုင်ရာနှိမ့်မှုကိစ္စတွေမှာဆိုရင်အခက်အခဲတွေရှိလာနိုင်အောင်ပါဗျာ။ဒီစပိုင်းဆိုင်ရာပေါင်းစည်းရေးကိစ္စတွေ CDR ကိစ္စတွေပေါ့နော်။အဲ့ဒီကိစ္စတွေမှာလည်းပြဿနာဆက်လက်ပြီးရှိနေအောင်မဆိုတော့2018ခုနှစ်ဖြစ်လျက်ဒီငင်းချမ်းကြီးက
ဒီအကောင်းဆုံးဖြစ်လာနိုင်ဖို့အလားအလာလဲပါနေသေးတယ်လို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနိုင်ကောင်ကတော့ဒီငယ်ငယ်ကြီးအလားအလာ2018အတွက်တိတ်ပြီးတော့အခြေအနေမကောင်းဘူးလို့သုံးသပ်သွားပါတယ်။တော့ကျမတို့ဒီမြန်မာနိုင်ငံတနိုင်ငံလုံးရဲ့ဒီဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးကိုခြုံပြီးတော့ဟိုညီကုန်းချုပ်ပြောချင်ပါတယ်။ဒါကြောင့်မလို့ဒီအဲဦးနေထွန်းနိုင်ရောပဲပြန်ပြီးတော့ဟိုတနာမအော်ပဲပြန်ပြီးတော့အရင်ဖိတ်ခေါ်ချင်ပါတယ်။ကိုနေကထွန်းနိုင်အနေနဲ့ဒီကျမတို့ဒီ2018အတွက်ပေါ့နော်ဟိုရှစ်ကိုမျှော်ကြည့်ပြီးတော့ကျမစူးစမ်းသွားမယ်ဆိုရင်ဒီ2019ခုနှစ်မှာကျမတို့အကြီးမားဆုံးဘဲဟာကိုသင်ခန်းစာယူပြီးတော့ရှေ့ဆက်တင်တယ်လို့ထင်ပါလေရှင
်။သင်ခန်းစာယူရမှာတော့အများကြီးပဲဗျ။ဟိုသုံးခုလုံးရှိတယ်ပေါ့နော်။ခုနကကျွန်တော်တို့ဒီအစိုးရအနေနဲ့အရေးကြီးတာတော့အရေးကြီးဆုံးကတော့သူ့ရဲ့ရွေးကောက်ပွဲဂရိကဝတ်တီကိုဖြည့်ဆည်းပေးနိုင်မှုကျွန်တော်တို့လိုအပ်လေပဲ။အဲနောက်ကျွန်တော်လူလူရဲ့လိုအပ်ချက်ကိုတီးဖို့လိုရဲ။အဲအဲ့တွေဒေါက်တာနေဖြစ်တဲ့မီဒီယာတွေ CS ဆိုပြီးအကောင်းဖို့လိုရဲ။နောက်တစ်ခုနိုင်ငံကဆက်ဆံရေးကိစ္စတွေရှိမှာ။ခုနကတော့ကျွန်တော်တို့2008ဖွဲ့စည်းပုံအခြေခံဥပဒေခက်ခဲတွေရှိနေမယ်။အဲကျွန်တော်တို့ဒီဒီလိုကစီရန်ရအခက်အခဲတွေရှိနေမယ်ဒါတွေကိုကြော်လွားပြီးတော့မှအဖြေရှာမှာပေါ့နော်လက်ရှိမှာတော့သူတို့ကတော့အကောင်းဘက်ကမြင်ရင်လမ်းမှန်ဖို့ရောက်ဖို့အတွက်ကျွန်တော်တို့နောက်တလန်းဆုတ်တယ်လို့ကျွန်တော်တို့ကပြောလို့ရပြီထိုးမဲ့စင်တလန်းဆုတ်တယ်လို့ပြောလို့ရပဲပေါ့ဒါပေမဲ့အဲ့ဒီဆုတ်လိုက်တဲ့တလန်းကကျွန်တော်တို့ပြန်တက်လာနိုင်မှာလားပြန်မတက်လာနိုင်ဘူးလားအဲ့ဒါကတော့2018မှာတော့ကျွန်တော်တို့မတိကျတဲ့အနေအထားမျိုးပဲရှိနေတယ်အားလုံးကမတိကျတဲ့အနေအထားမျိုးပဲရှိနေတယ်လို့ပဲကျွန်တော်ပြောချင်တယ်ဗျအဲ့တော့2019မှာဖြစ်ခဲ့တဲ့ကိစ္စအတိုင်းကိုကျွန်တော်တို့ပင်ကန်းစာယူမှသာလေကျွန်တော်2018မှာပိုကောင်းအောင်ဖန်တီးလိုက်မယ်အထူးသဖြင့်တော့စီးပွားရေးကိုကျွန်တော်တို့ကောင်းအောင်ပိုလိုအပ်လိုက်မယ်လို့ပဲကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ပါကိုနေထွန်းနိုင်ကျေးဇူးတင်ပါတယ်ရှင်အဲရှင်းနေဦးသိန်းတန်းဦးရှင်ဒီကျမတို့ဒီ2018အတွက်အကောင်းဆုံးမြန်မာနိုင်ငံရဲ့ဒီမိုကရေစီဟိုခရီးစဉ်အတွက်ဘယ်လိုများပြင်ဆင်နိုင်ပါလဲရှင
်ဟုတ်ကဲ့ဗျာကျွန်တော်တို့အခုဟိုအစိုးရရေးပြရတာလို့ဖြစ်နေတော့တကယ်မျက်နှာတရသုံးတိုင်းပညာရေးနဲ့ကျန်းမာရေးတော့အများကြီးတိုးတက်တာဒါကျွန်တော်တို့တွေ့ရတယ်အုပ်ချုပ်တဲ့လူတွေကလည်းဟိုဒီတိုက်ပြည်ပဏာတွေအလွဲသုံးစားလုပ်တဲ့လူသားမျိုးတွေမဟုတ်ဘူးဆိုတော့ကျွန်တော်တို့ရဲရဲကြုံကြည်နိုင်တဲ့အနေအထားမျိုးတွေရှိတယ်။အင်းကြီးတွေလည်းသူတို့မဆုံးမနစ်စူးစမ်းနေတော့ကျွန်တော်ကတော့သူတို့အကြံပေးချင်တာကတော့တကယ်ကိုသကလုံးညာမဟုတ်ပဲနဲ့ယူကောက်ကွဲမှာမေးရဖို့မဟုတ်ပဲနဲ့လူလူကြီးကိုစီအောင်မှာတိရမအခက်ခဲကိုဖြေရှင်းနိုင်မှာလူလူပါပဲသူတို့ကိုတကယ်ယုံမှာကဘာပေါ်မှာပြခဲ့ပြီးပါပြီ။တမကဘာတမိုင်းဆက်ဆက်ကဘလောက်ကြီးအားကြီးတဲ့လက်နဲ့အားကိုတဲ့လူပဲဖြစ်ဖြစ်လူလူကြီးနဲ့တွေ့တော့တရားမျှတမှုနဲ့ပြေနောက်ဆုံးမှာဘုံဘုံနေသွားတာပါပဲဆိုအဲ့ဒီဟာကိုယုံကြည်ပြီးတော့တကယ်ကိုဟိုစိတ်တကယ်ကိုစိတ်ရောကိုယ်ရောနှိမ့်ချိုက်ချိုက်ထိုက်လိုက်လဲလဲနဲ့သူကြီးကိုစီးရုံးပြီးတော့သူ့ပညာအထက်ထဲကြီးဟိုနောက်ဟိုကြော်သွားတယ်ဆိုရင်2018မှာကျွန်တော်တို့ကောင်းတဲ့ရလဒ်တွေရမယ်လို့ကျွန်တော်ယုံပါတယ်
ဟုတ်ကဲ့ပါရှင်ဒီ2018ခုနှစ်ကဒီကျမတို့ကြုံတွေ့ခဲ့ရတဲ့ဖြစ်ရတဲ့ပုံမှာဟိုတင်ကန်းစာယူပြီးတော့2018ခုနှစ်မှာအကောင်းဆုံးဒီမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်တိုးတက်မှုအတွက်အကောင်းဆုံးနေစောင့်ကြည့်လာနိုင်ပါစီလို့ဆုတောင်းလိုက်ပါရနော်ပင်နိုင်ပါဝင်ပြီးဆွေးနွေးကြတဲ့သူတွေအားလုံးနဲ့ဒီအီးမေးလ်နောက်ပြီးတော့တယ်လီဖုန်းနဲ့ဝင်ပြီးဆွေးနွေးကြရတဲ့သူတွေအားလုံးကိုစနေနေ့တိုက်ရိုက်လေးလိုင်းအစီအစဉ်ကအထူးကျေးဇူးတင်ပါတယ်ရှင
်ဒီနေ့ညတရားရည်လိုင်းဆွေးနွေးကြံအစီအစဉ်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးပါတယ်တနင်္ဂနွေနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30နဲ့40နဲ့49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံရှေ့ချမ်းကရုရှားလိုလာတဲ့ခွဲတော်ရေးသမားတွေကိုတိုက်တဲ့နေရာမှာယူကရိန်းအစိုးရကိုအကူအညီပေးဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကယူကရိန်းနိုင်ငံကိုလက်နက်တွေထောက်ပံ့ပေးသွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။အီရန်နိုင်ငံတူရန်မျိုးမှာတော့ရဲစီသားတွေတိုက်ကြွေးခဲ့တဲ့ပါတီပွဲတစ်ခုကနေလူငယ်အမျိုးသားနဲ့အမျိုးသမီး230ကိုအီရန်အာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့အီရန်နိုင်ငံပိုင်သတင်းဌာနတပိုင်းလို့ဖြစ်နေတဲ့ ISNA သတင်းအေဂျင်စီကပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာ IS အစ္စလာမစ်စစ်သွေးကြွအရေးတပေါင်းလောက်ရှိပြီးထပ်တိုးလာနေတယ်လို့လည်းရုရှားနိုင်ငံကခန့်မှန်းလိုက်ပါတယ်စစ်သွေးကြွတွေဟာဆီးရီးယားနဲ့အီရန်နိုင်ငံတွေကနေထွက်ပြေးလာနေကြပြီးတော့အာဖဂန်နစ္စတန်နိုင်ငံကိုဥတီသွားနေတာကြောင့်ထပ်တိုးလာတာဖြစ်တယ်လို့လည်းပြောပါတယ်အိန္ဒိယနိုင်ငံအနောက်ပိုင်းမှာတော့ဘတ်စကာတစင်မြစ်ထဲကိုကျသွားတာကြောင့်32ယောက်ထပ်မံတည်ဆုံသွားခဲ့ပါတယ်ဘတ်စကာဟာရော့ဂျက်စတန်ပြည်နယ်ထဲမှာနောက်ထပ်ကားစင်းကိုကျော်တက်ဖို့စူးစမ်းစဉ်တရားပေါ်နဲ့တိုက်မိပြီးမြစ်ထဲကိုကျသွားခဲ့တာဖြစ်တယ်လို့အသက်ရှင်ကြံရင်သူတွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာအပူပိုင်းဒေသမုန်တိုင်းကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပွားပြီးအနည်းဆုံး133ယောက်ထဏ်မင်းတင်းဆုံးပြီးတော့နောက်ထပ်လူဒါဇင်နဲ့ချီပြီးတော့ပျောက်ဆုံးနေတယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့နဲ့သဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးအဖွဲ့တွေကပြောကြားလိုက်ပါတယ် စပိန်နိုင်ငံမက်ဒရစ်မြို့မှာဒီကနေ့ကစားခဲ့တဲ့ရီယယ်မက်ဒရစ်နဲ့ဘာစီလိုနာတို့ရဲ့အယ်ကလာစီကိုဘောလုံးပွဲမှာတော့ဘာစီလိုနာအသင်းကအင်ရှင်ရီယယ်မက်ဒရစ်အသင်းကို3-0မရှိနဲ့အပြတ်အသတ်နိုင်ရသွားပါတယ်။ဘာစီလိုနာအတွက်ဂိုးတွေကိုတော့ဆောရက်မက်ဆီနဲ့ဗီဒါလ်တို့ကဒုတိယပိုင်းမှာသွင်းခဲ့တာဖြစ်ပါတယ်။ဘာစီလိုနာအသင်းကဒီပွဲနိုင်လိုက်တဲ့အတွက် 45 မိနစ်ကြာထိတ်မှာရှိနေပြီးတော့ရီယယ်အသင်းကတော့16ပွဲမှာ31မိနစ်နဲ့အဆင့်လေးမှာရှိနေပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရရန်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ကျွန်မအရှာဖုံပါဒီညအစီအစဉ်ကိုတောင်းယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.